Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2024ခုနှစ် February 19ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီခန့် VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်ပြန်နေပါပြီ။ရေဒီယိုကလည်းလိုက်တိုမီတာ32နဲ့49လိုက်တိုမီတာ190အပြင် VOE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြီးစုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားပါ
Palestine တိုင်းပြည်သူတို့ရေကိုအထူးမှပြုဖို့ American ပါဝင်နိုင်ငံတကာရဲ့တောင်းဆိုချက်တခု Israel ကပယ်ချလိုက်ပါတယ်။ Palestine ဒေသအတွင်း Houthi ဖွဲ့ရဲ့တိုက်ခိုက်မှုတွေကိုကာကွယ်ဖို့ Palestine တဲက Houthi ပစ်မှတ်တွေကို American တပ်ဖွဲ့တွေက၅ချိန်တိုက်ခိုက်ခဲ့တယ်လို့ American စစ်ဘက်ကကြေညာပါတယ်။ကွယ်လွန်သွားတဲ့ Russia တိုက်ခိုက်ခံဆောင် Navalny ကိုအောက်မေ့တဲ့အနေနဲ့ Moscow မြို့က Solovetsky Stone ကြောက်တိုင်မှာ Russia ဆိုင်ရာ American တာမတ်ကြီးတွားရောက်ကာဝရပြုခဲ့ပါတယ်။
အဲ့လိုထိတ်တဲရောက်သတင်းတွေပြည်ထိုင်းနိုင်ငံချင်းပိုင်ခဲမှာထိုင်းနိုင်ငံတိုင်းရင်းသားကခိုင်ဆောင်ထားတဲ့မြန်မာနယ်ဝါရှမ်းမြို့သားမောင်းလာတဲ့ကားပေါ်ကနေ ICE ဘွေးစေတရန်ကျော်ဖမ်းဆီးမိတဲ့သတင်းကိုလည်းကြီးစုနောက်ဆက်ရမှာဖြစ်ပါလိမ့်အဖတ်စဉ်စီစဉ်ပါတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျမစုများမြန်မာပြည်မှာပေးစာတဲ့ထူးခြားစံပြသတင်းများစတဲ့အဖတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုရည်စုံတော့ဒီကနေ့နဲ့ထိတ်တဲရောက်သတင်းတွေကိုနန်းအောင်ကပြောပြပါမယ်
ပါလက်စတိုင်းကိုနိုင်ငံတော်အဖြစ်အသေးမှပြုရဲ့အမေရိကန်အပါအဝင်နိုင်ငံတကာရဲ့တောင်းဆိုချက်ကိုအစ္စရေးကသတင်းတွေနဲ့မှပယ်ချလိုက်ပါတယ်။အဲ့ဒီသဘောတူညီမှုမျိုးကိုစစ်ဆင်ညှိနှိုင်းမှုနဲ့လားရနိုင်မယ်လို့လည်းပြောပါတယ်။ပါလက်စတိုင်းနိုင်ငံတော်အဖြစ်သတ်မှတ်ရေးနဲ့ပတ်သက်တဲ့သူ့အစိုးရအဖွဲ့ကတခဲနဲ့ဆုံးဖြတ်ချက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟူကတင်ပြခဲ့တာပါ။ပါလက်စတိုင်းတို့နဲ့နိုင်ငံတကာရဲ့အဲ့ဒီသဘောတူညီချက်ကိုအစ္စရေးဘက်ကပြည့်ပြည့်စုံစုံပယ်ချတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အစ္စရေးနိုင်ငံရဲ့တပတ်တစ်ချက်မှာရှိတဲ့ဂျော်ဒန်မြစ်အနောက်ဘက်ကနေဂါဇာဒေသကိုလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံအဖြစ်သတ်မှတ်ရေးကြိုးပမ်းမှုတွေဟာ2014ခုနှစ်ကတည်းကရပ်တန့်နေခဲ့တာပါ။ဒါပေမဲ့လည်းဂါဇာဒေသမှာအစ္စရေးနဲ့ဟာမတ်စ်တို့စစ်ပွဲဟာ9လထဲလာရောက်ရောက်လာနေပြီဖြစ်တဲ့အတွက်အမေရိကန်တခြားနိုင်ငံတွေကတိုက်ပွဲတွေအဆုံးသတ်ဖို့ပါလက်စတိုင်းနိုင်ငံထူထောင်ဖို့ထပ်ပြီးတော့တောင်းဆိုလာတာဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဆော်ရီအာရေဗျာနဲ့အရှေ့အလယ်ပိုင်းကအခြားအာရပ်နိုင်ငံတွေအပါအဝင်အစ္စရေးနဲ့ပုံမှန်ကျပြတ်နဲ့ပုံမှန်တန်တမာဆက်ဆံရရလာစေမယ့်သဘောတူညီချက်ရအောင်ဆောင်ရွက်ကြဖို့တောင်းဆိုလိုက်ပါတယ်ဟူသီတပုံတွေထိန်းချုပ်ထားတဲ့ယီမန်နိုင်ငံနယ်မြေတွေထက်ကနေကုန်းကြောင်းနဲ့ရေကြောင်းတိုက်ခိုက်မှုတွေကိုကာကွယ်တားဆီးနိုင်ရဲ့အတွက်ပင်လယ်နီတဲကအမေရိကန်တပ်ဖွဲ့တွေကာကွယ်ရေးဆိုင်ရာတိုက်ခိုက်မှု၅ကြိမ်အောင်မြင်စွာချိန်ပြုလုပ်ခဲ့တယ်လို့အမေရိကန်ပင်ကွန်စစ်ဌာနချုပ်ကသတင်းဝင်နေမှာပြောပါတယ်စနားဒေတာခံညနေ3နာရီကနေရှင်းနိုင်ကြပြစ်ခတ်တက်ခဲ့တာဖြစ်တယ်လို့လည်းအမေရိကန်စစ်ဘက်ကပြောပါတယ်။ပင်လယ်နီတဲကကုန်တင်သင်္ဘောတွေကိုအီရန်နိုင်ငံကကြောတောင်နောက်ခံပေးထားတဲ့ဟူသီသဘုံတို့ကချက်ခါတလဲလဲတိုက်ခိုက်နေရာတွေရပ်တန့်သွားအောင်အမေရိကန်နဲ့မဟာမိတ်တို့ဘက်ကအခုလိုဆောင်ရွက်နေကြတာပါ။တိုက်ခိုက်မှု9ကြိမ်ထဲမှာအော်တိုဘာလကတည်းကစတင်နေခဲ့တဲ့ဟူသီတို့ရဲ့ UUV မောင်းသူမဲ့ရေအောက်သင်္ဘောကိုပစ်မှတ်ထားတဲ့တိုက်ခိုက်မှုလည်းပါဝင်တယ်လို့ US Central Command အရှေ့အလယ်ပိုင်း American Six ကိုကရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်တိတ်ပြီးတော့အသုံးပြုလေပြုထားမှရှိတဲ့မောင်းသူမဲ့ရေရင် USV နဲ့တင်မော့ဖြစ်ခရစ်စတုန်းတွေလည်းပါဝင်တယ်လို့ Sensecom ကထုတ်ပြန်ပါတယ်စစ်တမ်းတင်ယီမန်နိုင်ငံထဲကဒေသအတော်များများကိုထိန်းချုပ်ထားတဲ့ဟူသီတပုံတို့ရဲ့ပင်လယ်နီထဲကတင်မော့တွေကိုနိုဝင်ဘာလလောက်ခရက်ကစတင်တိုက်ခိုက်လာခဲ့တာဖြစ်ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာလှရင်းနဲ့ချီစစ်ပွဲတွေပြင်းထန်နေခဲ့ပြီးတဲ့နောက်မှာတော့ Avdiivka မြို့ကိုသိမ်းပိုက်လိုက်ပြီးလို့ရုရှားစစ်ဘက်ကပြောပါတယ်အဲ့ဒီမြို့ကနေတပုံတပ်ဖွဲ့တွေကိုပြန်ဆုတ်ဖို့အဲ့ဒီမျိုးထက်ကနေအသက်ဖွဲ့တွေကိုပြန်ထုတ်ဖို့ယူကရိန်းစစ်ဘက်အကြီးအကဲကပြောဆိုလိုက်ပြီးနောက်တစ်ရက်မှာပဲ Avdiivka မြို့ကိုသိမ်းပိုက်လိုက်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာခဲ့တာပါရုရှားကိုထိန်းချုပ်လိုက်တဲ့ဆိုတော့အဲ့ဒီမျိုးမှာရုရှားတပ်တွေကိုယူကရိန်းတပ်ဖွဲ့တွေကစစ်အာမမြပဲနဲ့လေးလကြာခံတိုက်နေခဲ့ကြတာဖြစ်ပါတယ် Avdiivka Kukh နဲ့ Chemical Plant မှာနောက်ဆုံးကျန်နေတဲ့ယူကရိန်းတပ်ဖွဲ့တွေကိုဖယ်ရှားရှင်းလင်းနေတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူကရုရှားတာဝန်ရှိသူတွေစီအကြောင်းကြားခဲ့ကြောင်းရုရှားတို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရုရှားအစိုးရပိုင် RURTR ရုပ်သံကထုတ်ပြန်တဲ့ပုံရိပ်တွေမှာတော့မြို့ထဲကအပြည့်အစည်းပုံတွေကြားရုရှားတင့်ကားတွေဝင်ရောက်လာတာကိုတင်းငွေတွေနဲ့မှဖော်ပြခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ကလည်းသူ့တပ်ဖွဲ့တွေကိုကွန်ပျူတာတင်စကားပေးပို့ခဲ့တယ်လို့ test တင်းအေဂျင်စီကဖော်ပြပါတယ်။ရုရှားအစိုးရပြည်ခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကလည်းအဒီဖကာစကာမြို့ကိုသိမ်းပိုက်နိုင်တာဟာအရေးကြီးတဲ့အောင်ပွဲတစ်ရပ်ဖြစ်တယ်လို့ပြောပါတယ်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အတိတ်ဆက်ဝိုင်းအနေကအကျဉ်းထောင်မှာတောက်ကြနေကကွဲလွန်သွားခဲ့တဲ့အသက်48နှစ်အရွယ်ရုရှားအတိုက်ခံကောင်းဆောင်အလက်ဆီနာဗာလီကိုအောင်းမေ့တဲ့အနေနဲ့မော်စကိုမြို့ကစလိုဗက်စကီစတုန်းကြောက်တိုင်စီကိုရုရှားဆိုင်ရာအမေရိကန်သံအမတ်ကြီးလင်းထရေစီတနင်္လာနေ့ကတွားရောက်ကာရဝပြုခဲ့ပါတယ်။လေဆာအတွေ့ယူထိုက်တဲ့အလက်ဆီရဲ့ခွန်အားနဲ့ဆောင်ရွက်ချက်တွေကိုဂုဏ်ယူစွာမှတ်တမ်းတင်ထားပါမယ်လို့လည်းသံအမတ်ကြီးထရေစီကပြောဆိုခဲ့ပါတယ်။အလက်ဆီနာဗာလီနဲ့တကွနိုင်ငံရေးဖိနှိပ်မှုတွေကြောင့်တည်ဆုံးခဲ့ရသူတွေနဲ့မိသားစုဝင်တွေလှုပ်ဖော်ကိုင်ဖက်တွေနဲ့ထောက်ခံသူတွေအတွက်ဝမ်းနည်းပူဆွေးမှုလက္ခဏာအဖြစ်ဆော်လော့ဖ်စကီစတုန်းကြောက်တိုင်မှာလူတွေလှရောက်ဂါရဝပြုကြတာပါဆိုဗီယက်ခေတ်ကဖိနှိပ်မှုတွေအတွက်ရည်ဆွေးတဲ့မော်စကိုမြို့က Wall of Grief ဆိုတဲ့ကျေးဝါအဆောက်အုံနာမှာလဲအလက်ဆီတည်ဆုံးမှုကြောင့်ဝမ်းနည်းပူဆွေးနေတဲ့သူတွေဝင်မလာနိုင်အောင်လို့ရဲတို့ကအကအရန်တွေချထားတာပါရုရှားမျိုးအတော်များများမှာတော့အလက်ဆီတည်ဆုံးတဲ့အတွက်ဝမ်းနဲ့ပူဆွေးမှုအထိမ်းမှာ life လွတ်နဲ့ရားနဲ့ချီတဲ့လူတွေကိုရုရှားရဲတပ်ဖွဲ့ကထိန်းသိမ်းခဲ့တယ်လို့လူအခွင့်ရေးသမားတွေကပြောပါတယ်တရုတ်နဲ့အာဆီယံနိုင်ငံတို့ဟာဒေသရင်းနိုင်ငံတွေရဲ့အကျိုးစီးပွားညှိနှိုင်းရေးနဲ့တည်ငြိမ်ရေးလွတ်လပ်စွာရေးချောင်းတွာလာမှုနဲ့လွတ်လပ်စွာပြန်တက်မှုဆိုင်ရာကိစ္စရပ်တွေကိုကာကွယ်ဖို့တောင်တရုတ်ပင်လယ်ဆိုင်ရာစည်းမျဉ်းဥပဒေ COC ရနိုင်မဲ့အနေအထားရှိနေပါပြီလို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကဂျာမနီနိုင်ငံမြူတင်မြို့ညီလာခံမှစနေနေ့ကပြောဆိုသွားပါတယ်တရုတ်ကွန်မြူနစ်ပါတီရဲ့ Politburo ဘီရိုအဖွဲ့ဝင်လည်းဖြစ်တဲ့ဝန်ကြီးဝန်ကြီးကအချိန်60မြောက်ကျင်းပတဲ့မြူနစ်လုံခြုံရေးညီလာခံမှအဲ့ဒီမိန့်ခွန်းမှာတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ကရန်လိုတဲ့လို့ရတွေ့ရှိတယ်ဆိုတာကိုတော့ညှင်းဆိုတော့ပါတယ်တောင်တရုတ်ပင်လယ်ဟာဟိုးအရင်ကတည်းကတရုတ်ပိုင်းနယ်မြေဖြစ်ပြီး1960နဲ့1980ပြည့်လွန်နှစ်တွေမှာအင်းနီချင်းနိုင်ငံတချို့ကတရုတ်ပိုင်းကျွန်းစုတွေကိုတစ်ခုပြီးတစ်ခုဝင်ရောက်သိမ်းပိုက်ခဲ့တဲ့အတွက်တရုတ်တို့ကတာမြင်ရတာဖြစ်တယ်လို့လည်းပြောဆိုတော့ပါတယ်တွေ့ဆုံညှိနှိုင်းမှုနဲ့အပြေရှားဖို့ကြိုးစားပေမဲ့2000ခုနှစ်မှာတော့တောင်တရုတ်ပင်လယ်အရေးလိုက်နာဆောင်ရွက်ရမယ့်နည်းလမ်းတွေကိုတောင်တရုတ်ပင်လယ်တည်ငြိမ်အေဂျင်ရေးကိုအကာအကွယ်ပေးနေကြတဲ့အာဆီယံအဖွဲ့ဝင်ဆက်တဲ့ငံနဲ့လက်မှတ်ရေးထိုးနိုင်ဖို့တရုတ်နိုင်ငံကတိုက်တွန်းခဲ့တာကိုလည်းဝန်ကြီးဝန်ကြီးကထည့်သွင်းပြောကြားသွားပါတယ်ကုလသမဂ္ဂအသွေးမှုချုပ်ကဦးဆောင်မှုနဲ့ကာတာနိုင်ငံဒိုဟာမြို့မှာနေရတာကျင်းပနေတဲ့အစည်းအဝေးတစ်ရက်ကိုအာဖဂန်နစ္စတန်နိုင်ငံကအစိမ့်အရာရှိတွေတင်းနှင်းငွေတွေကတက်ရောက်လာပေမဲ့တာလီဘန်ကိုယ်စားလှယ်တွေတက်ရောက်လာခြင်းရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။တနစ်တာကာလအတွင်းဒုတိယအကြိမ်မြောက်ကျင်းပတဲ့အဲ့ဒီတကပိတ်အစည်းအဝေးမှာတော့အာဖဂန်နဲ့အတူအာရှတိုက်အလဲပိုင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်2023ခုနှစ်မှာတာလီဘန်တို့ပြန်လည်အာဏာရအုပ်ချုပ်ခဲ့တဲ့နောက်ပိုင်းနိုင်ငံတကာအတိုင်းအဝိုင်းနဲ့တာလီဘန်တို့ကြားဆက်ဆံရေးတိစောက်နိုင်ဖို့လုံပန်းနေခဲ့ကြတာပါအမေရိကန်နိုင်ငံနဲ့တာလီဘန်တို့ကြားညီညာရေးဆွေးနွေးပွဲတွေကိုကာတာနိုင်ငံကနှစ်တွင်နဲ့ချီလက်ခံကျင်းပပေးလာတာဖြစ်ပါတယ်အစည်းအဝေးပထမနေ့အဆုံးသတ်ချိန်အထိအာဖဂန်အစိုးရအရာရှိတွေရဲ့ပါဝင်ပတ်သက်မှုကရှင်းရှင်းလင်းလင်းမရှိခဲ့ပါဘူးကုလသမဂ္ဂကထုတ်ပြန်တဲ့အစည်းအဝေးတက်ရောက်သူစီးရင်ထဲမှာတော့အမေရိကန်တရုတ်ပါကစ္စတန်နဲ့ဥရောပတက်မကကကိုယ်စားလှယ်တွေကိုအသေးစိတ်ဖော်ပြထားပေမဲ့တာလီဘန်တာဝန်ရှိသူတွေရဲ့နာမည်ကိုတော့ဖော်ပြထားတာမတွေ့ရပါဘူး
今年来你们来看，农村啊，提到要责任这个男人话，今年比起来吧，苦到千万别讲，没有生活责任的啥子嘛嘞？太阳白千万开嘛 ，February 第一，十块钱，明年冬了，噶，你妈的话，啥太阳那都忙了的，搞不完的，搞了淡薄，不会淡薄，那汤椒淡薄些的 ，ICE 没有些的人叫 kilo 汤呢，我放心比起来的，第二天我 feel 的人老爱嘛个，责任被迫他吧的，看见？
ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်မှာဖေဖော်ဝါရီလ18ရက်နေ့မနေ့3နာရီခန့်ကမြန်မာနယ်စပ်ချင်းနှောင်းမြို့နယ်ကနေမောင်းနှင်ဝင်ရောက်လာတဲ့ဟင်းသီးဟင်းရွက်တွေတဲဆောင်လာတဲ့ကုန်တင်ကားငယ်တစ်စီးကိုကြိုတင်သတင်းရထားတာကြောင့်ထိုင်းမူရဲ့နှိမ်နင်းရေးတပ်ဖွဲ့နဲ့နယ်မြေခံရဲတပ်ဖွဲ့ဝင်တွေကနောက်ကနေလိုက်လံဖမ်းဆီးနိုင်ခဲ့ပါတယ်ချင်းမိုင်ခရိုင်လမ်းပွန်းအဝေးပြေးလမ်းမပေါ်အရောက်နောက်ကလိုက်လာတဲ့ရဲတပ်ဖွဲ့ဝင်တွေဟာကားကိုရက်တန့်ဆစ်ဆီးခဲ့ရမှာတော့ဟင်းသီးဟင်းရွက်တွေအောက်မှာဖွက်ပြီးတော့တဲဆောင်လာတဲ့ Ice မူရစီဝါကီလို1200ကိုကျောပိုအိတ်အလုံး60အတွင်းမှာရှာဖွေတွေ့ရှိခဲ့တာဖြစ်တယ်ဆိုပြီးအမှတ်3ဒေသမူရနေနေရေးဘူရိုကသတင်းထုတ်ပြန်ခဲ့ပါတယ် ကားမောင်းလာသူကတော့အသက်24နှစ်အရွယ်မြန်မာနွယ်ဘွားရှမ်းတိုင်းရင်းသားနဲ့အတူအသက်18နှစ်အရွယ်လူငယ်တဦးကိုပါဖမ်းဆီးစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာတော့ချင်းနောက်တောင်ပေါ်တိုင်းရင်းသားကတိုင်ဆောင်ထားတဲ့ကားမောင်းသူအောင်ဘကသူ့ကိုမူးယစ်ကုန်တယ်တွေကဘန်းငွေတသန်းနဲ့ငှားရမ်းပြီးမူးယစ်စည်းဝါးတွေကိုနကွန်စုံဝံခရိုင်ကိုပို့ပေးဖို့ခိုင်းစီခဲ့တာဖြစ်တယ်ဆိုပြီးဝန်ခံထွက်ဆိုသွားခဲ့ပါတယ်။ကားမောင်းသမားရှမ်းတိုင်းရင်းသားဟာအခုလိုမျိုးစိတ်ကြွစည်းများတွေတဲဆောင်တာဟာ၄ချိန်မြောက်ဖြစ်တယ်ဆိုပြီးခိုင်းမူးယစ်နှိမ်နေရဲတပ်ဖွဲ့ရဲ့ဒုတိယရဲချုပ်ကီတီဆန်တန်တီနဝါချိုင်းကလည်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ဒီနေ့မှနာလောက်နะครับเพียงแต่ว่าความเข้มข้นนะครับแล้วก็การสนับสนุนจากรัฐบาลเนี่ยให้แค่ไหนเร่งรัดแค่ไหนนะครับปีนี้เป็นปีนโยบายยาเสพติดจริงจัง1ปีต้องเห็นผลมันยังมีข่าวรอบๆ บ้านเราที่จากการประชุมเมื่อสัปดาห์ที่แล้วร่วมกับสมาชิกตำรวจยาเสพติดต่างประเทศเนี่ยก็ยังมีจับได้ในต่าง
မူးယစ်ဆေးဝါးနှိမ်နင်းရေးရဲတပ်ဖွဲ့ကဒုတိယရဲချုပ်ကီတီဆန်တန်တီနဝါချိုင်းကသတင်းထုတ်တွေကိုပြောသွားတာကတော့အခုလိုမျိုးတန်နဲ့ချီရှိတဲ့မူးယစ်ဆေးဝါးတွေဟာထိုင်းနိုင်ငံအတွင်းမှာထက်အိန္ဒိယချင်းမလေးရှားနိုင်ငံအထိတည်ဆောင်ဖြန့်ဖြူးနေတာဖြစ်ပါတယ်။ထိုင်းအစိုးရကမူးယစ်ဆေးဝါးတွေကိုပုံမတင်းကျပ်စွာကင်တွယ်လာတာနဲ့အမျှမူးယစ်မှောင်ခိုသမားတွေဟာအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်လူငယ်ပိုင်းတွေကိုအခကျင်းငွေပေးပြီးတဲဆောင်ခိုင်းနေကြတာဖြစ်တယ်ဆိုပြီးပြောသွားခဲ့ပါတယ်2024ခုနှစ်နှစ်တကူကာလမှာပဲထိုင်းမြန်မာနယ်စပ်ချင်းရိုင်ချင်းမိုင်နဲ့နကွန်ဖနုံခရိုင်တွေကဝင်ရောက်လာတဲ့စိတ်ကြွစည်းပြားအလုံးရေ16တန်းနဲ့ဘိန်းဖြူ28ကီလိုဖမ်းမိပြီးမူးယစ်မှောင်ခိုသမားတွေရဲ့ပိုင်ဆိုင်မှုဘန်းငွေတန်း100ကျော်ဖို့ကိုလည်းသိမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းမူးယစ်ဆေးဝါးနှိမ်နင်းရေးဘူရိုကဇန်နဝါရီလ4ရက်နေ့ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်အလားတူထိုင်းနိုင်ငံချင်းရိုင်ခရိုင်မေဖားလွန်ဒေသမှာလည်းပြီးခဲ့တဲ့လကပဲထိုင်းမြန်မာနယ်စပ်ကနေဝင်ရောက်လာတဲ့ဘူးရင်မှောက်ကိုသမားတွေနဲ့ထိုင်းနယ်ကြားစောင့်တပ်တွေဟာဇန်နဝါရီလ6ရက်နေ့ညကတိုက်ပွဲဖြစ်ပွားခဲ့ပြီးဗန်းငွေတန်ပေါင်း1500ကျော်တန်ဖိုးရှိတဲ့ ICE ဘူးရင်စီဝါ323ကီလိုကိုလည်းဖမ်းမိခဲ့ပြီးတဦးကိုအသေဖမ်းမိခဲ့ပါတယ်ရှင
်မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။ခုတော့ပတ်စဉ်စီစဉ်တွေကိုတင်ပြပါမယ်။ပထမဦးဆုံးဒီမိုကရေစီဆွေးနွေးကနေစကြအောင်ပါ။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေအကြီးအကျယ်အထိနာကျင်းရင်မှာရခိုင်တပ်တော် AA ရဲ့နယ်မြေထိမ့်သိမ်းနိုင်တဲ့အခြေအနေက85ရာခိုင်နှုန်းကျော်ရှိနေပြီလို့မြန်မာနိုင်ငံရဲ့လေလာသုံးသပ်သူလည်းဖြစ်ရခိုင်ရေးကြွန့်ကျင်သူလည်းဖြစ်တဲ့ကိုကျော်စားနိုင်က VOA ကိုပြောပါတယ်။တိုင်းသားလူမျိုးပေါင်းစုံလွတ်မြောက်ရေးနဲ့ဆက်ဆက်ပဲရခိုင်တပ်လမ်းစဉ်ဆိုတာကတော့ပါပါလေ။အမေရိကန်နိုင်ငံဟာဝိုင်တက်ကလို့အာရှလေးဒါရီဌာနဘွဲ့လုံးပညာသင်ယူနေတဲ့ကိုကျော်စားနိုင်ကို Zoom ကနေမှအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်။
နေမြေတွေကိုတင်ပိုက်လာနိုင်တဲ့အခြေအနေဆိုပြီးတော့သတင်းတွေမှလည်းတွေ့ရတယ်။နောက်ပြီးတော့သုံးသက်ရေးသားချက်တွေမှဆိုလို့ရှိရင်လေစီရေးရမှဆိုရင် AA ရအပေါ်စီးရနေပြီးတော့စီရေးရအောင်မြင်မှုတွေရှိလာနေရဆိုတော့ရခိုင်ပြည်နယ်မှာဘယ်နှရာခိုင်နှုန်းကြီးတင်ပိုက်ထားနိုင်တဲ့အနေအထားရှိနေပြီလဲရှင်။
ဆိုတော့ရခိုင်နှုန်းအရဆိုရင်ပေါ့နော်အာပ တို့ရရင်ဒီ8500ခိုင်နှုန်းကြိုကြိုထိအောင်ဒီခိုင်တက်တော်ရဲ့ဒီဒီရဲ့ဒီစေးရေးလက်အောက်ထက်မှာရှိနေတယ်ဆိုလို့ရတယ်ပေါ့။ဘာကြောင့်လဲဆိုတော့ဒီအခုဒီခိုင်မှာဖြစ်နေတဲ့ဟာကမျိုးပေါ်မှာကနည်းနည်းလေးပဲဖြစ်နေတာပေါ့နော်။မျိုးပေါ်မှာပဲဖြစ်လာတာပေါ့နော်။နေတွေအကုန်လုံးကတိတ်ပွေးမဖြစ်တော့ဘူး။အခုကမျိုးပေါ်ကိုရောက်သွားတဲ့အတွက်ကြောင့်ဒီမျိုးသင်းတိတ်ပွေးပဲရှိဆန်နှွေးနေတဲ့သဘောဖြစ်သွားတာပေါ့။ဆိုတော့ဒီ3ပုံ2ပုံ3ပုံ2ပုံလောက်ရဲ့ဒီရခိုင်ရဲ့နေမြေ3ပုံ2ပုံလောက်ကိုရခိုင်တက်တော်လက်ထက်မှာရောက်ရလို့ပြောလို့ရတယ်လို့8500ခန်းလုံးလောက်ကိုလေရခိုင်တက်တော်ရဲ့လက်ထက်ကိုရောက်နေဆိုလို့ပြောလို့ရတယ်ပေါ့ဟု
တ်အဲ့တော့ဒီမျိုးသိန်းတိုက်ပွဲတွေပေါ့နော်အဲ့ဒါဆိုလို့ရှိရင်စီရင်အရာကြည့်မယ်ဆိုလို့ရှိရင်အရေးပါတဲ့မျိုးတွေကို A ဘက်ကဟိုသိန်းပိုက်လာနိုင်တဲ့အနေအထားတွေမှာဆိုရင်ဘယ်မျိုးတွေလဲပေါ့နော်
အဓိကပထမဦးဆုံးဒီသိန်းတဲ့မျိုးပေါ့နော်ဒီ Flavor ဆိုရင်လဲကလဒန်စီမံကိန်းရှိတယ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ဆက်ဆက်နေတဲ့မျိုးပေါ့ဒါဒီဒီမှာအဲ့လိုပုံစံမျိုးဆက်ဆက်နေတဲ့မျိုးကမြန်မာနိုင်ငံမှာရောအဲ့လိုပုံစံမျိုးရှားတယ်ပေါ့နော်ဆိုတော့ဒီဘက်ကဘင်္ဂလားဒေ့ရှ်ရှိတယ်ဒီဘက်မှာအိန္ဒိယရှိတယ်ပြီးတော့ဒီ flavor နဲ့ဆက်ဆက်နေတဲ့ဟာကရခိုင်ပြည်နယ်3 4 5မျိုးနေနဲ့တစ်ဆက်တည်းဆက်ဆက်နေတာရှိတယ်ဒီ flavor မျိုးနေနဲ့လေဆိုတော့အဲ့ဟာအကြောင်းတစ်ခုရှိမှာပေါ့ဒုတိယတစ်ခုကအခုမောင်တိုးပေါ့နော်မောင်တိုးမှာဆိုရင်အဓိကအရေးအဓိကမောင်တိုးမှာအခုအရင်ဖြစ်နေတဲ့ဟာကမောင်တိုးဆိုရင်လည်းဘင်္ဂလားဒေ့ရှ်နဲ့အဓိကဆက်ဆက်နေတယ်ဘင်္ဂလားဒေ့ရှ်ရဲ့အဓိက one ball trip out ဖြစ်နေတာပေါ့ဒီကွန်တက်စစ်ဆန်ဝင်ဖြစ်ဖြစ်စီးပွားရေးရဖြစ်ဖြစ်ဒီအကုန်လုံးဒီဘင်္ဂလားဒေ့ရှ်နဲ့ဆက်ဆက်နေတဲ့ဟာမောင်တိုးပေါ့ဒီဘက်မှာဆိုတော့နောက်တစ်ခုကစည်ရရလို့လေပြောလို့ရတယ်ပေါ့နော်ဒီရခိုင်လူထုရဲ့ဒီပါဝါမုန်းကိုတုံ့ပြန်ပစ်လိုက်တဲ့ဆိုတဲ့ဟာကမြောက်ဥပေါ့ဆိုတော့ဒီမြောက်ဥကိုတင်းပက်လိုက်တဲ့ဟာကဒီရခိုင်လူထုရဲ့စိတ်ပိုင်းဆိုင်ရာဒီတွန်လိုင်းအထက်မှာသူတို့ရဲ့ပါဝါပတ်သက်မုန်းနောက်တစ်ဆက်ကိုမြန်တက်သွားတယ်ပေါ့နော်နေပေါ်140နေပါသူတို့ရဲ့ဒီလက်ထက်မှာသူများလက်ထက်မှာဆိုလို့ရတာပေါ့နော်ဆိုတော့ဒီဘက်မှာဒီလက်ထက်မှာရောက်နေတဲ့ဟာကိုပြန်လဲသိမ်းပြလိုက်တဲ့အတွက်ကြောင့်သူတို့မှာကတော့စိတ်တဲခွန်အောင်ဒီပြီးတော့ဒီမှာပူပေါင်းလှုပ်ဆောင်ဖို့ဆိုတဲ့ဟာကပို့ပြီးတော့နောက်တစ်ဆန့်ကိုတက်သွားတယ်ဆိုလို့ရတယ်ပေါ့
အရေးပါတဲ့ဒီမျိုးတွေပေါ့နော် A ဘက်ကတိမ့်ပိုက်လာနိုင်တဲ့အခြေအနေဖြစ်လာတဲ့အဓိကအကြောင်းအရာဘာကြောင့်မှလဲရှင်
ဆိုတော့ကျွန်တော်တို့ကလက်ရှိနိုင်ငံရေးအခြေအနေကိုလေးကြည့်ဖို့လိုတယ်ပေါ့နော်ဒီကျွန်တော်တို့ဒီစိတ်အာနာရှင်စက္ကဆာပေါ့နော်လက်ရှိဒီစိတ်ကောင်းစီကနေပြီးတော့အာနာတင်းပြီးတော့၃နှစ်လောက်ဖြစ်တဲ့အချိန်မှာကျွန်တော်တို့ကြည်မမပြောင်းလဲမှုတွေရံ့မြန်လာရတယ်ပေါ့အထူးသဖြင့်ဆိုရင် 1027 လို့ခေါ်တဲ့ဒီတိတ်သူများနှိတ်ခွန်စစ်ဆင်ရေးပေါ့နော်ရှမ်းမြောင်မှာဖြစ်တဲ့စစ်ဆင်ရှမ်းမြောင်မှာဖြစ်တဲ့စစ်ဆင်ရေးကဒီအောင်မြင်မှုကပေါ့နော်သူတို့ရဲ့အတွက်ကအခွန်လန်းတစ်ခုလိုပုံစံမျိုးပြီးတော့ဒီဟာကိုဖန်အောင်တစ်ခုလိုဖြစ်စေတာပေါ့ချမ်းမြောင်ကနေပြီးတမျိုးပြီးတမျိုးအဲ့လိုပုံစံမျိုးရက်ပေါင်း10ရက်လောက်မှနေပြီးတော့10မျိုးလောက်ထိအောင်တင်းနိုင်တဲ့အဲ့လိုပုံစံမျိုးလှုပ်ဆောင်နေတဲ့ဟာကရခိုင်တက်တော်အတွက်ရောရခိုင်တက်တော်ကိုတိုင်လည်းအိမ်မှာပါဝင်တာပေါ့နော်ဆိုတော့ရခိုင်တက်တော်ကိုတိုင်အတွက်ရောဒီသူတို့ရဲ့ဒီရခိုင်ပြည်မှာရှိနေတဲ့ဒီစိတ်တွေတွေအတွက်ရောအကုန်လုံးဒီမှာအထက်မှနေပြီးအကျုံးရတာပေါ့ဆိုတော့ပြောရရင်လက်ရှိရှိမှာကဒီမြန်မာစစ်တပ်ပေါ့နော်ဒီလက်ရှိစက္ကဆစစ်တပ်ရဲ့နောက်ဆုံးအရှင်တွေရောက်နေတာပေါ့နော်သူတို့ရဲ့ဒီလူအောင်ရောပြီးတော့အဝူးဆိုင်ကျစ်လိုက်လို့ရတယ်ပေါ့နော်သူတို့ရဲ့ဒီစိတ်ပိုင်းဆိုင်ရာပျော်လွေးမှုကလည်းအရန်အတိတာတယ်နိုင်ငံအဝူးဆိုင်ဘင်္ဂလားဒေ့ရှ်မှာဘင်္ဂလားဒေ့ရှ်ဆိုရင်လည်းအခုမင်းညာကဆိုရင်လူ300နဲ့30ပေါ့နော်စေသား330ပြန်ထွက်ပြေးတော့တဲ့ဟာကိုသူတို့ပြန်ယူရတာရှိတယ်ပြီးတော့အိန္ဒိယဘက်မှာဆိုရင်ယာနန်းရှိပြီးတော့စစ်သားတွေထွက်ပြေးတာတော့စစ်တစားတွေကမတိတ်တော့ဘူး။ညာနှိုင်းရှိပြီးတော့ထွက်ပြေးတယ်။ပြီးတော့နောက်တစ်ခုရှိရကဒီရခိုင်လက်နဲ့ရှာတာပေါ့နော်။ရခိုင်မှာလက်နဲ့ရှာတယ်။ရှမ်းမြောက်မှာလည်းအဲ့လိုမျိုးဆိုမျိုးလက်နဲ့ရှာတဲ့ဟာကရခိုင်တက်တော်အတွက်ဒါကအခွန်ကောင်းဖြစ်သွားတာပေါ့။ဆိုတော့ solution ကဒီအရှင်စစ်တပ်ရဲ့အဓိကအញ្ញန်းဆုံးအရှင်တွေရောက်တာပေါ့။စစ်တပ်ရဲ့အဓိကအញ្ញန်းဆုံးအရှင်မှာသူတို့အနေနဲ့ဒါကိုအကောင်ဆုံးအခွန်ရေးတစ်ခုအနေနဲ့အသုံးချပြီးတော့ဖြစ်လာတာဆိုလို့ရတယ်ပေါ့။ဟုတ်
အဲ့တော့ရခိုင်တက်တော်မှာဒီစီးရအရာအင်အားပေါ့နော်နောက်ပြီးတော့ဒီရခိုင်တက်တော်ကိုဥဆောင်နေတဲ့ဒီရခိုင်ခေါင်းဆောင်နေပေါ့နော်ဒီရဲ့စွမ်းယူရောဘလူသုံးသက်လဲရှင
်โอเคပါဆိုတော့ပထမဥဆုံးဒီစဲအင်အားရှင်နေပေါ့နော်တော့နိုင်ငံတနိုင်ငံအနှံ့လုံးမှာဒီလက်ရှိပေါ့နော်ဒီတန်ရတော်လက်နက်ကန်အခွေစေးမှာတန်ရတော်လက်နက်ကန်တန်ရတော်တူလန်ရဲ့လက်နက်ကန်အခွေစေးတွေရဲ့နိုင်ငံအနှံ့ဒီတက်ပြန်ထားနေတာဆိုတော့ကျွန်တော်တို့ပြောလို့ရတာကရခိုင်တက်တူတစ်ခုတည်းရှိလို့ဆိုလို့ရမယ်ဆိုတော့ချမ်းမြောင်းမှာလည်းရှိရယ်ကရှမ်းမှာလည်းရှိရယ်ကရမ်မှာလည်းရှိရယ်ဆိုတော့စကိုင်းမှာလည်းရှိရယ်ဆိုတော့အကုန်လုံးရှိရယ်ပေါ့နော်ဆိုတော့ဒီတက်ပြန်ထားနေတဲ့မုံကိုကျေးရှင်းအောင်ပြန်ဒီတက်တူရခိုင်တက်တူရဲ့ စစ်သားအင်အားဘလောက်ရှိလေးဆိုတဲ့ဟာကိုကျွန်တော်တို့ကတော့နေနေတော့ခံမှန်းဖို့ခက်တယ်ပေါ့ဒါပေမဲ့2020နဲ့အနှိမ့်မှာတော့ဒီဘူရှုထွန်းမြနိုင်ငံကတော့3000လောက်ရှိတယ်လို့ပြောတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ပြန်စမ်းစားတဲ့အချိန်မှာ4000ကနေ5000ဝန်းကျင်လောက်ဟဲ့လောက်ထိအောင်ရှိတယ်လို့ပြောလို့ရတယ်ပေါ့နော်လက်ရှိရခိုင်မှာဖြစ်နေတဲ့ဟာပေါ့နော်ရခိုင်တက်တို့ရဲ့ဒုတိယတစ်ခုကခေါင်းဆောင်ပိုင်းနှန်းဆိုရင်ရခိုင်တွေဒီတော်လိုင်းရဲ့ဆက်ဆက်ပေါ့နော်ရခိုင်လူမျိုးတွေရဲ့ဖက်မှာကြည့်မိဆိုသူတို့ကခေါင်းဆောင်ခေါင်းကိုအရင်မြှုပ်ခေးကြတယ်ပေါ့သူတို့ကဆိုတော့ဒါရခိုင်ပြီးတော့ဒီနှစ်ကျွန်တော်တို့ဥနာပြောတဲ့ဒီရခိုင်ပြည်ချန်ကြဆုံးလာ1980နဲ့ငားမှာကလေးကနေပြီးတော့ခိုင်ဆက်ဆက်တော်လိုင်းရင်ရှိခဲ့တယ်ရခိုင်ရဲ့ဒီသူ့ရဲ့တော်လိုင်းရဲ့ဆက်ဆက်ရှိခဲ့တယ်တော်တော်အခုလိုပုံစံမျိုးခေါင်းဆောင်ခေါင်းပေါ့နော်အခုလိုပုံစံမျိုးခေါင်းဆောင်ကိုသူတို့မတွေးခဲ့ဘူးလို့ဆိုလို့ရတယ်။ဘာကြောင့်လဲဆိုတော့လူငယ်ဖြစ်တယ်နောက်တစ်ခုရှိရကလက်ရှိရခိုင်ကောင်းတွန်လိုင်းအထက်မှာဆိုရင်မြောက်ပိုင်းဘက်ကရခိုင်ပင်လယ်ရဲ့မြောက်ပိုင်းဘက်ကတွန်လိုင်းကောင်းဆောင်လေးပိုထွက်တယ်။ဒါပေမဲ့လက်ရှိ AA အထက်မှာဆိုရင်ဒေါက်တာညိုထွန်းအောင်ပေါ့နော်။ဘုံကြီးဒေါက်တာညိုထွန်းအောင်ဆိုရင်တောင်ပိုင်းဘက်ကပေါ့နော်သူကကြောက်ဖြူကဆိုတော့ဒီဘက်မှာကြောက်ဖြူကဖြစ်တဲ့ဆိုဆိုရှင်နာကတော့မြောက်ပိုင်းနဲ့တောင်ပိုင်းကိုပေါင်းထားတဲ့တက်ထူးလိုပုံစံမျိုးဖြစ်သွားတာပေါ့။ဆိုတော့ဥပမာ ALP ဖြစ်ဖြစ်ကျွန်တော်တို့နောက်အရင်တုန်းကတက်တွေမှာရတော့အဲ့လိုပုံစံမျိုးမရှိခဲ့ဘူး။ဆိုတော့နောက်တစ်ခုကဒီသူတို့ရဲ့ဒီခေါင်းဆောင်မိုဘိုင်းကိုပြောတဲ့အချိန်မှာသူတို့မဟာဗျူဟာကြက်ကြက်လုံးဆောင်နိုင်မှုပေါ့ဆိုတော့ရခိုင်လူထုကိုလောက်လာတဲ့အချိန်မှာသူဥပမာရခိတအိမ်မက်တော့ပြီး Arrogant Drain တော့ပေါ့နော်ရခိတအိမ်မက်တော့ပြီးတော့နောက်ရခိတလမ်းဆိုင်တို့ဆိုရဲဟာကိုလို့မျိုး strategy ကြက်ကြက်ရခိုင်လူထုကိုရှာပြနိုင်တယ်သူတို့ပြောတဲ့အတိုင်းပဲသူတို့လည်းလုံးနိုင်တယ်သူတို့အဲ့လိုပုံစံမျိုးလုံးနိုင်တယ်ပြောတဲ့တိုင်းလည်းလုံးတယ်အဲ့လိုပုံစံမျိုးဖြစ်တဲ့ဟာကဒီရခိုင်လူထုရဲ့အချိန်နေမှာလက်ရှိပေါ့လက်ရှိအရှင်ထေပေါ်တော့တမိုင်းအကြောင်းတစ်ချောင်းမှာအခုလိုပုံစံမျိုးခေါင်းဆောင်ကရှားတယ်လို့ပြောလို့ရတယ်ပေါ့သူအဲ့အကြောင်းဒီလက်ရှိခေါင်းဆောင်မှုကတော့ခိုင်လူတို့ရဲ့လိုလားတဲ့ခေါင်းဆောင်မှုပေါ့နော်ဒီလိုပုံစံမျိုးသူတို့အဲ့အကြောင်းအစမတန်တိုးသွားတာပေါ့ဥပမာရခိုင်တပ်တော်ရဲ့အဝူးစင်ထွားရှိမယ်ပေါ့နော်စင်ကားနယ်လောက်ရှိမယ်ပေါ့တင်ဆောက်တဲ့2900ဆိုရင်ဆိုတော့ဒီစေးလေးစင်ကားနယ်လောက်မှာလူပေါင်း4000လောက်ကို4,000-5,000 လောက်ကိုနေပြီးတော့တက်အောင်ရှိနေတယ်ဆိုတဲ့ဟာကဆိုတော့ဒါကတော့အမခန့်ပါပဲပေါ့နော်သူတို့ရေခေါင်းဆောင်မှုစွန့်ရည်လှုပ်ဆောင်မှုစွန့်ရည်ကတော့အဲလေးစားစရာတော့ကောင်းပါတယ်လို့မြင်တယ်ဟုတ
်အဲ့တော့စစပြောသွားတဲ့ဒီရခိတလမ်းစဉ်ပေါ့နော်ဒီရခိတအိမ်မက်ဟိုရီမန်းချက်ဖြစ်တဲ့ဟိုရခိုင်ပြည်လွတ်မြောက်ရေးဆိုတဲ့အပိုင်းမှာအာဒါတရားဟိုရခိုင်နိုင်ငံတော်ဖြစ်ဘလို့ပုံစံမျိုးအထိဟိုရီမန်းထားရလဲရှင်
โอเคဆိုတော့ဒီသူတို့ရဲ့ပြောလာတဲ့ဟာပေါ့နော်သူတို့စကားသူတို့ရဲ့ဒီ Rakita Lansen ကိုဒီ definition ဖွင့်လာတဲ့အချိန်မှာအများကြီးပြောလာတဲ့အချိန်မှာကျွန်တော်တို့ဘာတွေးရလဲဆိုတော့တီရှားနိုင်ငံထူထောင်ပါလားလို့ပေါ့နော်အဲလိုပုံစံမျိုးအဲလိုပုံစံမျိုးမဲလာတဲ့အချိန်မှာကျွန်တော်မြန်မာကတီရှားနိုင်ငံထူထောင်ဖို့ဆိုတဲ့ဟာတဲ့ပေါ့သူတို့လိုချင်တဲ့ဟာကဒီ Rakita Lansen ရခိုင်လူထုရဲ့ရခိုင်ပြည်နယ်ကိုရခိုင်တပ်တော်ကအကုန်လုံးကိုထိန်းချုပ်မယ်ပြီးတော့ဒီရခိုင်တပ်တော်ရဲ့ပါတီဖြစ်တဲ့ဒီရခိုင် ULA ပေါ့နော် ULA ကအုပ်ချုပ်မယ်ရခိုင်လူမျိုးတွေကရခိုင်ပြည်နယ်ကိုအုပ်ချုပ်မယ်ဆိုတော့အဲ့လိုပုံစံမျိုးကိုပိုင်းအုပ်ချုပ်ခွင့်ပေါ့နော်အဲ့လိုပုံစံမျိုးကိုသူတို့ကအဓိကသွားတာပေါ့အခုဆိုရင်လည်းသူတို့တိတ်တယ်မင်းသူကဗိုလ်ချုပ်ထွန်းမြတ်နိုင်ကိုတိုင်ကလည်းပြောထားရှိတယ်ငါတို့လက်လက်ရေးကိုမကျင်ညာဘူးပေါ့ဆိုတော့ကျွန်တော်အဲ့လိုပုံစံမျိုးမြင်တယ်သူကသူတို့လိုချင်တဲ့နိုင်ငံရေးကရခိုင်ပြည်တလုံးကိုသူတို့အနေနဲ့ရအောင်တိတ်မယ်ပြီးတော့အုပ်ချုပ်ရေးရင်တယောက်ကိုသူတို့ကိုယ်တိုင်စီမံမယ်လုံဆောင်မယ်ပြီးတော့နောက်တချို့ဟာတွေကကြတော့လေဥပမာငွေချေးသုံးတာတော့ထွာတော့ကြတော့ကျွန်တော်တို့ဒီပြန်ပြီးဆွေးနွေးရမှာပေါ့နော်သူတို့အေးကိစ္စတွေကကြတော့ဒီဘလို့လုံးမလဲဆိုတဲ့ဟာကတော့နောက်တစ်ပိုင်းရှိမယ်လို့မြင်တယ်ပေါ့
အထူးသဖြင့်ပေါ့နော်ဗိုလ်ချုပ်ထွန်းမြတ်နိုင်ပြောတဲ့အထဲမှာလေဒီရခိတလမ်းစဉ်နဲ့ဆက်ဆက်ပြီးတော့လူမျိုးပေါင်းစုံဒီလူမျိုးရေးဆိုတဲ့လမ်းစဉ်ပေါ့လေဆိုတော့အဲ့ဒီအပိုင်းကိုကြတော့ဘယ်လိုနားလည်လို့ရလဲရှင
်သူတို့လို့မဟုတ်ဘူးပေါ့နော်ဒီလက်ရှိအခြေအနေအထိမှာကျွန်တော်တို့ဒီစိတ်အာနာရှင်၃နှိပ်ပေါ့နော်ဒီစိတ်အာနာတင်းရ၃နှိပ်မှာကြည့်တဲ့အချိန်မှာဒီတန်တာလက်နက်ကန်ခေါင်းဆောင်တွေကအကုန်လုံးဒီနေဦးတော်လိုင်းအထိကိုထူးထွေးဝံပါတယ်ဆိုတဲ့ဟာလည်းနေဦးတော်လိုင်းမှာဖြစ်ပေါ်လာတဲ့ဒီလက်နက်ကန်တွေကိုဒီတန်တာလက်နက်ကန်ခေါင်းဆောင်တွေကပဲအကုန်လုံးကို train လုပ်ပေးတာပေါ့နော်သူတို့ကဒါကဘာလို့ပြလဲဆိုတော့နေမျိုးတစ်ခုလေးလွဲမြောက်လို့မရဘူးဆိုတဲ့ဟာကိုပြတာပေါ့ဆိုလိုချင်တာကရခိုင်တစ်ခုလေးကွဲမြောက်လွဲမြောက်ကွဲပြီးတော့လွဲမြောက်နေအမြဲတမ်းဘုံလာကျင်းနေရင်ဒါကလွဲမြောက်တယ်လို့မဆိုလို့ဘူးပေါ့လူတွေကအကြောက်တရားနဲ့နေရတယ်လူတွေနဲ့ဒီဘုံဒီ လေကြောက်တရားနဲ့နေနေရတယ်ဒီအာဒီအနိဋ္ဌာယုံနဲ့နေနေရပြီဆိုရင်ဒါလွဲ့မြောက်တယ်မဟုတ်လွဲ့မြောက်တာမဟုတ်ဘူးဆိုတဲ့ဟာကိုသူတို့ကွက်ကွက်ကွက်ကွက်မြင်ရတာပေါ့အဲလိုပုံစံမျိုးပဲဒီယခိတလန်းဆယ်ဆိုတဲ့ဟာလည်းသူတို့အဲအကြောင်းယခိုင်တစ်ခုတည်းလွဲ့မြောက်ယုံနဲ့မဟုတ်တော့ဘူးနိုင်ငံတစ်ခုနဲ့လွဲ့မြောက်ရမယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်မြင်တာပေါ့အနည်းဆုံးစင်ငေါဖွေးလောက်တောင်နေပြီးတော့ဒီစင်ငေါဖွေးလောက်ပေါ့နော်ဒီຫນွေဥတွန်လိုင်းကပေါပေါလာတဲ့လက်နဲ့နေပြီးတော့ဒီတွန်လိုင်းရဲ့ຫນွေဥတွန်လိုင်းကပေါပေါလာတဲ့အနည်းဆုံးစင်ငေါဖွေးလောက်ကိုတောင် ULA ကနေပြီး train လောက်တာရှိရပေါ့နော်ဒီစစ်တမ်းတက်ပြရတော့လက်နဲ့တက်ဆန်ပြရတော့နိုင်ငံအနှံ့ပေါ့ဆိုတော့ဒါဟိုကြီးချင်အောင်ဖြတ်ဒီရခိုင်တကူတဲ့လွတ်မြောက်ယူနေမဟုတ်တော့ဘူးတနင်္ဂနွေလွတ်မြောက်ပါပဲငါတို့ဒီစေအနာရှင်စနိတ်ပေါ့နော်ဒီလီကနေပြီးတော့လွတ်မြောက်မယ်ဆိုတဲ့ဟာကိုသူတို့အနေနဲ့ကွကွကွကွမြင်လာတယ်ပြီးတော့သူတို့လှုပ်ဆောင်တဲ့ဟာသူတို့အနေနဲ့မြင်လာတယ်ဆိုတဲ့ဟာတဲ့သူတို့လှုပ်ဆောင်တဲ့ဟာကအဲ့လိုပုံစံမျိုးတွေတွေ့ရတယ်ပေါ့
ရခိုင်ပြည်နယ်မှာအကြီးအမားဆုံးစိန်ခေါ်မှုတွေထဲမှာတစ်ခုပါဝင်တဲ့ဒီရိုဟင်ဂျာမွတ်စလင်တွေရဲ့အရေးနဲ့ပတ်သက်ရင်လက်ရှိဒီရခိုင်ခေါင်းဆောင်တွေရဲ့သဘောထားအမြင်တွေအောင်ဘယ်လိုမြင်လဲရှင်
โอเคสรุปလက်ရှိမှာပေါ့เนาะဒီအရင်နဲ့ပတ်သက်လာပြီဆိုရင်ရခိုင်ဖက်ကလူတွေကလည်းအရင် sensitive ဖြစ်တယ်ပေါ့เนาะဆိုတော့ဒါပေမဲ့ကျွန်တော်တို့ဒီ AA ရဲ့ခေါင်းဆောင်မှုဘိုင်းမှာခေါင်းဆောင်မှုဖက်ကလူတွေကိုရဲ့ဒီပြိုရေးဟာပေါ့เนาะသူတို့ရဲ့တုံ့ပြန်မှုတွေကိုခြေတဲ့အရှိမှာသူတို့ကဒီပဒနာကိုဖြေရှင်းရှင်းတယ်ပြီးတော့ဖြေရှင်းရှင်းဖို့ဖြေရှင်းဖို့အတွက်လည်းသူတို့မှာလည်းလုံဆောင်နေတဲ့အပိုင်းလည်းရှိမယ်ပေါ့เนาะဖြေရှင်းရှင်းတယ်သူတို့ကိုယ်တိုင်ကလည်းဒါကိုဒါကိုနေပြီးတော့ဘယ်လိုပြောမလဲစိတ်ထားမှန်မှန်နဲ့ဖြေရှင်းဖို့စူးစမ်းတာလေးတွေ့ရတယ်ဒီဥပမာဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ရန်ဂျာတွေရောဒီဘက်ကနေပြီးတော့သူတို့အနေနဲ့ဒါပြန်လာဖို့အတွက်အခြေအနေကိုအဲ့လိုပုံစံမျိုးပြောရတာရှိပေါ့နော်သူတို့လက်ခံပေးဖို့ဆိုတဲ့ဟာတွေသူတို့အနေနဲ့နောက်တစ်ခုရှိရတာကဒီပြဿနာကိုဖြေရှင်းဖို့အတွက်ဒီနိုင်ငံကအဖွဲ့အစည်းတွေကိုလည်းသူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ပြောထားတာလေးတွေ့ရတယ်ပေါ့
ရင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
2010မှာဆစ်ဆိုးရထုတ်ပြန်ခဲ့တဲ့စစ်မှုတပ်ဥပဒေကိုအကောင့်ထဲဖော်တော့မဲ့အာသာသိန်းစစ်ကောင်စီရဲ့အစီအစဉ်ကြောင့်ပြည်တွင်းပြည်ပမှာရက်ရိုက်ခတ်နေပါတယ်။ကမ္ဘာမြေမမီဒီယာမြေခွန်းမှာစောင်းပါရှင်ပြည်သိမ်းနိုင်တဲ့အလိမ္မာတို့ကအခုလိုတင်ဆက်ထားတာကြည့်ကြအောင်ပါ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေပြည်သူစစ်မှုထမ်းဥပဒေထုတ်ပြန်ချက်နဲ့ဝေဖန်တုံ့ပြန်တာများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအခုတလောမီဒီယာတွေမှာလဲဦးစားပေးသတင်းအဖြစ်ဖော်ပြကြဆိုရှယ်မီဒီယာတွေမှာလဲဝေဖန်ဆွေးနွေးကြပြည်သူတွေကြားမှာလဲအထိတ်တလန့်နဲ့စိုးရိမ်ပူပန်နေကြတဲ့သတင်းကတော့ပြည်သူစစ်မှုထမ်းဥပဒေပြဋ္ဌာန်းတဲ့သတင်းပဲဖြစ်ပါတယ်2010နာအဖခေဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်ကပြဋ္ဌာန်းခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေကို2024ဖေဖော်ဝါရီ10ရက်နေ့ကစတင်အာဏာတည်စေရမယ်ဆိုတဲ့အမိန့်ကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလက်မှတ်ထိုးထုတ်ပြန်ခဲ့တာပါတို့တာဝန်ရေးသုံးပါးကိုစောင့်ထိန်ဖို့နဲ့နိုင်ငံတကာကာကွယ်ဖို့အတွက်ဒီဥပဒေကိုရည်ရွယ်ထုတ်ပြန်တာလို့စစ်ကောင်စီကဆိုပါတယ်ဒီဥပဒေအရအမျိုးသားဆိုရင်အသက်18နှစ်ကနေ35နှစ်အတွင်းအမျိုးသမီးဆိုရင်အသက်18နှစ်ကနေ28နှစ်အတွင်းအနည်းဆုံးနှစ်နှစ်စစ်မှုမထမ်းမနေရစစ်မှုထမ်းကြရမှာပါဆရာဝန်အင်ဂျင်နီယာဘွဲ့ရပညာတတ်တွေကတော့အမျိုးသားဆိုရင်18နှစ်ကနေ45နှစ်အတွင်းအမျိုးသမီးဆိုရင်18နှစ်ကနေ35နှစ်အတွင်းရှိသူအလုံးဟာအနည်းဆုံး3နှစ်မဖြစ်မနေစစ်မှုထမ်းကြရမယ်အရေးပေါ်အခြေအနေမှာဆိုရင်5နှစ်စစ်မှုထမ်းကြရမယ်လို့ပြည်သူစစ်မှုထမ်းဥပဒေကဆိုပါတယ်ဘာကြောင့်စစ်ကောင်စီအနေနဲ့ဒီဥပဒေကိုထုတ်ပြန်ရတာပါလဲအာဏာသိမ်းပြီးနောက်ပိုင်းမှာစစ်သားတွေစုဆောင်းနိုင်မှုတည်တည်တသာကျဆင်းလာတဲ့စစ်တပ်ကသူ့ရဲ့လူသားရင်းမြစ်လူအပ်ချက်ကိုဖြည့်ရှင်းဖို့အားထုတ်တဲ့အနေနဲ့ဒီလိုအန္တရာယ်ရှိတဲ့လုပ်ရပ်ကိုလှုပ်လာတယ်လို့အမေရိကန်ငြိမ်းချမ်းရေး Institute USIB မှာအဲ့ပညာရှင်အဖြစ်ဆောင်ရွက်နေတဲ့ဦးရဲမျိုးဟင်းက သူ့ရဲ့ X စာမျက်နှာမှာရေးသားထားပါတယ်
နိုင်ငံရေးလေလာတုံသက်သူဦးအောင်သူငင်းကတော့အခုလိုဆရာနာတိန်းထားစီမှာဒီဥပဒေထုတ်ပြန်တာမသိတော့ပါဘူးဒီမိုကရေစီအစိုးရအောက်မှာဖြစ်တဲ့ဥပဒေဖြစ်ပါတယ်ပြည်ရင်းစစ်တိုက်နေတဲ့အခြေဖြစ်ပါတယ်ဒီပါရင်လည်းမဟုတ်ပါဘူးဒီဥပဒေဟာတော်တော်လေးပြဿနာရှိတယ်လို့ BBC မြန်မာပိုင်းကိုပြောကြားခဲ့တာတွေ့ရပါတယ်နိုင်ငံရေးလေလာတုံသက်သူတွေအများစုကတော့စစ်တပ်ဟာတိုက်ပွဲတွေမှာကြာဆုံးသူတွေများလာသလိုလက်လက်ချသူတွေဗတ်ပြောင်းသူတွေလည်းများလာပါတယ်ဒါပြင်နိုင်ငံအလှမ်းမှာစစ်မျက်နှာတွေဖွင့်ထားရတော့တပ်သားလိုအပ်ချက်ကများလာပါတယ်လူတွေကစစ်တပ်ကိုရွံ့ရှာမုန်းတီးလာတော့တက်ထဲလဲမဝင်ကြတော့ပါဘူးဒါကြောင့်အင်အားနည်းလာတဲ့စစ်တပ်ဟာတပ်သားတွေရရှိရေးအတွက်ပြည်သူစစ်မှုထမ်းဥပဒေထုတ်ပြန်ပြီးတော့အမိန့်နဲ့အတင်းအကျပ်စစ်သားတွေစုဆောင်းတာဖြစ်တယ်လို့ယူဆကြပါတယ်ဒီဥပဒေကိုအတင်းအကျပ်အကောင့်ထဲပေါ်ရင်ဘလို့အကျိုးဆက်တွေဖြစ်လာမလဲဆိုတော့ကိုတက်ထွေးနိုင်ရဲ့အမေကိုတော့နိုင်ငံရေးဝေဘသုံးသက်သူဆရာတန်းဆိုးနိုင်ကဝရုံးသုံးကအခြေအနေမျိုးဖြစ်သွားနိုင်ပါတယ်ပြီးတော့စစ်မှုထမ်းမှုကိုနှီးမျိုးစုံနဲ့ရှောင်ကြမှာပေါ့ဗျာလို့ဖြေချခဲ့ပါတယ
်ပြည်သူစစ်မှုထမ်းဥပဒေကိုဗိုလ်ချုပ်အောင်ဆန်းတို့ခေတ်ကလည်းစဉ်းစားခဲ့ကြတယ်လွတ်လပ်ရေးရပြီးခေတ်ဝန်ကြီးချုပ်ဦးနုလက်ထက်1959ခုနှစ်ကလည်းဥပဒေပြဋ္ဌာန်းခဲ့ဘူးတဲ့မဟုတ်လားလို့စောရကတက်သူတွေလည်းရှိပါတယ်ဒါပေမဲ့ရည်ရွယ်ချက်ချင်းကမတူပါဘူးဗိုလ်ချုပ်အောင်ဆန်းတို့ဝန်ကြီးချုပ်ဦးနုတို့ရည်ရွယ်တာကအခြားနိုင်ငံတစ်ခုခုနဲ့စစ်ဖြစ်ခဲ့ရင်ဒါမှမဟုတ်ပြည်ပနိုင်ငံတစ်ခုခုကမြန်မာနိုင်ငံကိုကျူးကျော်လာခဲ့ရင်တုံ့ပြန်ရင်ဆိုင်နိုင်ဖို့ပါအခုလိုပြည်တွင်းစစ်တိုက်ဖို့မဟုတ်တလို့ပြည်သူရွေးချယ်ထားတဲ့အစိုးရတရက်ကိုဖြုတ်ချအာဏာသိမ်းတဲ့စစ်တပ်ကိုအကာအကွယ်ပေးဖို့မဟုတ်ဘူးလို့နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကမှတ်ချက်ပေးပါတယ်နယူးယောက်တိုင်းသတင်းစာကြီးကတော့အခုထုတ်ပြန်လိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေဟာလက်နက်တွေထုတ်ပေးပြီးစစ်တိုက်ခိုင်းဖို့တဲ့လက်နက်ခဲယမ်းတွေရိတ်ခါတွေတဲခိုင်းဖို့ပေါ်တာတွေအဖြစ်သုံးဖို့ဖြစ်နိုင်တယ်မြန်မာစစ်တပ်ဟာအရင်ကလည်းပေါ်တာဆွဲပြီးပေါ်တာတွေကိုမိုင်းထောင်ထားတဲ့နေရာခြုံခိုတိုက်ခိုက်နိုင်တဲ့နေရာတွေမှာရှေ့ကနေတွားခိုင်းခဲ့တဲ့သမိုင်းတွေရှိခဲ့တယ်အခုလည်းပြည်သူစစ်မှုထမ်းဥပဒေရဆင့်ခေါ်သူတွေကိုစစ်မြေပြင်မှာတိုက်ပွဲတွေမှာလူသားတိုင်းအဖြစ်အသုံးပြုနိုင်တယ်လို့စစ်တပ်ကဝေဖန်သူတွေကပြောတဲ့အကြောင်းဖေဖော်ဝါရီ23ရက်နေ့ကဖော်ပြတဲ့ဆောင်းပါးတစ်ပုဒ်မှာရေးသားထားပါတယ်။အဲ့ဒီသတင်းကိုကြားလိုက်ရချိန်မှာခေါင်းကိုဆင်းနှင်းတယ်လို့ခံစားလိုက်ရတယ်လို့အသက်45နှစ်အရွယ်ဒေါ်သိန်းဟန်ကပြောတဲ့အကြောင်းဒေါ်သိန်းဟန်မှာပြည်သူစစ်မှုထမ်းဥပဒေနဲ့အကျုံးဝင်နေတဲ့တာသမီ3ယောက်ရှိတယ်လို့နယူးယောက်တိုင်းဆောင်းပါးကဖော်ပြထားပါတယ်။အဲ့ဒီဆောင်းပါးမှာပဲပြည်သူစစ်မှုထမ်းဥပဒေထုတ်ပြန်တာနဲ့ပတ်သက်ပြီးနိုင်ငံရေးတက်ကြွလှုပ်ရှားသူရှေ့နေကြီးဦးကြီးမြင့်ကလည်းဒါစစ်တပ်ရဲ့တည်ရရှင်ရေးဖြစ်နေတဲ့အနေအထားကိုပြနေတာပဲဘယ်လောက်အင်အားရှိနဲ့နေပြီးတော့ရှုံးနေနေတယ်တပ်သားတစ်စုဆောင်မှုဘယ်လောက်ရုန်းကန်နေရတယ်ဆိုတာပြသနေတာဖြစ်တယ်စစ်တပ်ဟာတကယ့်ကိုဖျို့ဖျဲဖြစ်နေပြီဆိုတာကိုပြသနေတာဖြစ်တယ်လို့ပြောကြားထားတာတွေ့ရပါတယ်
အမျိုးသားညီညွတ်ရေးအစိုးရကတော့စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေကိုကြီးကြပ်ချက်တစ်စောင်ထုတ်ပြန်ပြီးတော့ကန့်ကွက်ထားတာတွေ့ရပါတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာတရားမဝင်တဲ့ထုတ်ပြန်ချက်ဖြစ်ပြီးတော့ပြည်သူလူထုအနေနဲ့လုံးဝလိုက်နိုင်ရမလို့ပါဘူး။ဒီဥပဒေကြောင့်ပြည်သူလူထုကြုံတွေ့ရမယ့်ဘေးဒုက္ခများလျော့နည်းစေဖို့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့မဟာမိတ်များနဲ့ပူးပေါင်းပြီးတော့လိုအပ်တဲ့ကာကွယ်မှုတွေ၊ကူညီမှုတွေလှုံ့ဆော်သွားမယ်လို့ NUG ကြီးကြပ်ချက်မှာဖော်ပြထားပါတယ်။ဒါပြင် NUGကျင်းညာချက်မှာဆရာနာရှင်စနစ်နဲ့အကျန်းဖတ်ဆေးအုပ်စုကိုအမြင့်ပြတ်ချေမုန်းနိုင်မှသာပြည်သူအသက် OA စည်းစိမ်လုံခြုံမှုနဲ့လွတ်လပ်မှုအပေါ်အာဓမ္မချိန်ချောင်းမှုတွေကလွတ်မြောက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ပြည်သူလူထုအနေနဲ့တော်လိုင်းရဲ့အင်အားစုတွေနဲ့ပူးပေါင်းပါဝင်မှုအရှိန်ကိုပြင့်တင်ကြပါလို့ NUG ကျင်းညာချက်မှာတိုက်တွန်းထားတာတွေ့ရပါတယ်
။ပြည်သူစစ်မှုထမ်းဥပဒေအပါအဝင်လက်ရှိမြန်မာပြည်သူတွေကြုံတွေ့နေရတဲ့စိုးရိမ်ထိတ်လန့်မှုမလုံခြုံမှုနဲ့ဆင်းရဲဒုက္ခတွေဟာ2021 February 1ရက်စစ်တပ်ကအာဏာသိမ်းမှုရဲ့အကျိုးဆက်တွေကြောင့်ဆိုတာထင်ရှားလာပါတယ်။ဒီအကျိုးဆက်တွေကလွတ်မြောက်ဖို့ဆိုရင်တော့စစ်အာဏာရှင်စနစ်ချုပ်ငြိမ်းဖို့လိုပါမယ်။နိုင်ငံရေးအကဲခတ်တူကတော့စစ်ကောင်စီပြုတ်ကျဖို့စစ်အာဏာရှင်စနစ်ချုပ်ငြိမ်းဖို့ဆိုရင်အခုဆင်နွှဲနေတဲ့ဒေါ်လာရေးကြီးအောင်မြင်ဖို့လိုပါတယ်။ဒေါ်လာရေးအောင်မြင်ဖို့ဆိုရင်ဒေါ်လာရေးအင်အားစုတွေကြားစီရေးရပူပေါင်းဆောင်ရွက်ကြဖို့လိုအပ်တယ်လို့အခြေခံနိုင်ငံရေးသဘောတူညီချက်တွေရရှိဖို့လည်းလိုအပ်ပါတယ်။အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူ USIP ကမှတ်ချက်ပေးသလိုပါပဲဒေါ်လာရေးအင်အားစုတွေဟာစစ်မြေပြင်မှာတိုက်ပွဲတွေပူအားကောင်းလာပြီမယ်လို့ နိုင်ငံရေးအရတိုးတက်မှုကတော့နှေးကွေးနေတယ်တဲ့အဲ့ဒီတော့ပူပေါင်းဆောင်ရွက်မှုကြောင့်တိုက်ပွဲတွေအားကောင်းလာသလိုနိုင်ငံရေးတိုးတက်မှုအားကောင်းလာအောင်လဲကြိုးစားကြဖို့လိုပါတယ်လို့အကြံပြုပြောကြားပါတယ်ခင်ဗျာ
အပြည့်သိနေရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများလက်ရောက်ပါပြီ ISP မြန်မာကတော့စစ်မှုထမ်းမတရားဥပဒေပေါ်ဘလို့များမြန်မာကလည်းဆက်လက်ရှုစားကြည့်ရှုကြပါ
နောက်တစ်ဆယ်ပြည့်နှစ်တုန်းကပြဋ္ဌာန်းခဲ့တဲ့ပြည်သူ့စစ်မှုထမ်းဥပဒေကို73နှစ်ကျော်ကြာမှစစ်ကောင်စီကအသက်သွင်းလိုက်ပါတယ်။ဒီဥပဒေဟာဗိုလ်ချုပ်မြင့်တန်းရွှေစင်ကန်ဒီအချိန်2010ပြည့်နှစ်နိုဝင်ဘာလစာမှာပြဋ္ဌာန်းခဲ့တာပါ။ဥပဒေအရဆင့်ခေါ်တာတွေကိုလာမယ့်တကြံကာလအပြီးမှာစတင်မယ်လို့ဆိုထားပါတယ်။အပတ်စဉ်တစ်ခုမှာလူ 9,000 နှုန်းနဲ့တလားတစ်ချိန်ခေါ်ယူဖို့စစ်ကောင်စီကရည်မှန်းထားပါတယ်။တနည်းအတွင်းလူဝင်အား 6,000 နှုန်းထိခေါ်ယူဖို့ပြင်ဆင်နေပါတယ်စစ်ကောင်စီရဲ့အစီအမံဟာပြုံးတည်နေတဲ့စစ်ရင်အားကိုပြန်ဖြည့်ဖို့ကြိုးစားတာဖြစ်နိုင်ပါတယ်စစ်ကောင်ဆောင်တွေရည်မှန်းကြံရွယ်တဲ့စစ်ရင်အားနဲ့အမှန်ရှိတဲ့အင်အားဟာ1990ပြည့်လွန်နှစ်တွေကလေးကကွာဟချက်ကြီးကြီးမားမားရှိနေပါတယ်ဗိုလ်ချုပ်ဝန်ကြီးတန်းရွှေဟာစစ်တပ်ရဲ့အင်အားကိုမြန်မာနိုင်ငံလူဦးရေစုစုပေါင်းရဲ့တရာခိုင်နှုန်းထိတိုးချဲ့ဖို့ကြံရွယ်ခဲ့ပါတယ်မြန်မာနိုင်ငံမှာလူဦးရေ50တန်းကျော်ရှိရာကြောင့်စင်ရ5သိန်းအထိထားဖို့ရည်မှန်းခဲ့တာပါ2022ခုနှစ်အာဏာမသိမ်းခင်မှာတော့စင်ရ3သိန်း6000ဝန်းကျင်ပဲကျန်ပါတယ်အာဏာသိမ်းမှုအလွန်မှာတော့ကြဆုံးတာတက်ပြေးတာလက်နက်ချတာစီရမ်လုပ်တာတွေကြောင့်စင်ရ3သိန်းတော့မပြေးနိုင်တော့ပါဘူးတရင်တဖွဲ့ဖွဲ့စည်းပုံတွေရထားချက်မပြည့်မီတော့ပဲစက်တိုက်ကြဆင်းလာတာကိုလည်း ISP မြန်မာရဲ့သုတေသနလေးလံမှုတွေအရတွေ့ရပါတယ်စစ်တပ်ဟာတိုက်ခိုက်ရေးတရင်ကိုအင်အား920ကနေ950အထိဖြည့်တင်းဖို့ရထားပါတယ်ဒါပေမဲ့အဲ့ဒီရထားချက်ပြည့်မီအောင်ဘယ်ချိန်တုန်းကမှမဖြည့်ဆည်းနိုင်ခဲ့ပါဘူး1990ပြည့်နှစ်တွေကတရင်တစ်ခုမှာအင်အား600ကျော်ရှိခဲ့ပေမဲ့အခုနှစ်ဇူလိုင်လမှာ132ဦးဝန်းကျင်သာကျန်ရှိပါတော့တယ်စစ်စစ်ရဲ့တစ်တုံညာနှစ်ခွန်ကာလအတွင်းကုန်းကျမ်းမှာလက်နက်ချခဲ့တဲ့ခလာရ125မှာဆိုရင်တပ်ဖွဲ့ဝင်အင်အား93ဦးပဲရှိပါတယ်တရင်အလိုက်ရထားချက်ပြည့်မီဖို့တပ်သားတွေစုဆောင်းတာကိုနည်းမျိုးစုံသုံးဆောင်ရွက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးတနစ်ကိုတသားသိ 96,000 ဝန်းကျင်စုနိုင်မှုရထားတာကိုလေးလာမှုတွေအရသိရပါတယ်2020ပြည့်နှစ်မတိုင်ခင်အထိတလမှာတသားသိ 1,000 ဝန်းကျင်ပဲစုနိုင်ခဲ့ပါတယ်အဲ့ဒီစုဆောင်မှုထဲမှာတပြည့်သူကလည်းတလ400ဝန်းကျင်ပုံမှန်ရှိနေကြတာပါအထက်ရင်စုဆောင်နိုင်တာကတနစ်စာမျှော်မှန်းချက်ရဲ့ 9.5% ခန့်တော့ပဲရှိပါတယ်အဲ့ဒီလိုအခြေအနေတွေမှာပြည်သူစစ်မှုထမ်းဥပဒေကိုအသက်သွင်းလိုက်တာပါ
တဲ့ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
ခုတော့လူတို့အမြင်တွေကိုနားထောင်ကြအောင်ပါမြမပြည်မပေးစာတွေကိုမအေးတန်တဲ့ကျော်ကစူးစီးတင်ပြထားပါတယ
်ဒီနေ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင်
VOA ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသတင်းရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသတင်းရှင်တွေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်အမြင့်ဆိုတဲ့တော်ရရှင်ကစာတူတူလေးရေးလာပါတယ်။ Messenger ကနေစာရေးလာတာအမြင့်တော့ထောင်မြစ်တာရွှေတုမကပါတဲ့။ဟုတ်ကဲ့ပါရှင်။ကျေးဇူးအထူးပါနော်။ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးပါရစေ။အခုတော့ဒီတလောက်မြန်မာပြည်သူတရေလုံးရင်ဘူးစိတ်တော်ကအကြီးကျယ်ရောက်နေရတဲ့ကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့တော်ရရှင်ကြီးကိုပိုင်ထင်မြင်ယူဆချက်တွေရေးလာတဲ့စာတွေကိုဖော်ပြပေးတော့ပါမယ်။လူလူတရက်လုံးရင်ပူနေရဲဆိုတော့တော်ရရှင်နေတိလောက်ပြီးထင်ပါရဲ့နော်ဟုတ်ပါရဲ့မြန်မာနိုင်ငံမှာနိုင်ငံသားတွေပဲဖြစ်မနေစစ်မှုတမ်းရမယ်ဆိုတဲ့ကိစ္စပါဒီမှာတော်ရရှင်တယောက်ကငရဲပြည်မှာပေးစာ sorry မြန်မာပြည်မှာပေးစာဆိုတော့မြန်မာပြည်ကိုငရဲပြည်နဲ့တင်စားပြီးတော့ရေးလာတဲ့စာကိုဖော်ပြပေးစင်ပါရဲ့
ကျွန်တော်ကဘာမှတုံးစားလို့မရတော့တဲ့သတို့မဟာသတိသူမအောင်ပန်းမှာမင်္ဂလာပါ VOA လို့နှုတ်ခွန်းဆက်တာဘူးလဲအရင်ကုန်ခန်းနေပါပြီဘာလို့အာရင်ကုန်ခန်းနေလဲဆိုတော့ကုံစင်းတို့ကမိဘဂျေဇူးမြစ်မူတောင်ထက်ကြီးမားနေလို့ပါစစ်မှုမထမ်းမနေရဆိုတဲ့ဥပဒေအကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့သဘောထားကို VOA ကတဆင့်စစ်ကောင်စီကိုပြောပြပေးပါကျွန်တော်ကစစ်မှုလည်းထမ်းကျင်ပါတယ်စစ်ထဲလည်းဝင်ကျင်ပါတယ်ဗိုလ်ချုပ်မှုကြီးယာရူးကိုတခါတည်းရမယ်ဆိုရင်ပေါ့လေဂျေဇူးကျင်ပါတယ် VOA 1.2 1.3 အားလုံးကျမ်းမာနေကောင်းကြပါစေမြန်မာပြည်ကြီးလည်းအမြန်ငြိမ်းချမ်းပါစေဗျာ
ပေးရစုနဲ့ပြေးကြပါစေနော်ဟုတ်ကဲ့သတို့မဟာသီရိသူဓမအောင်ပဒန်းရှင်ဘိုးချုပ်မှုကြီးရာတို့ရပြီဆိုရင်လဲစာရေးပြီးတော့ပြောပြပါအောင်လို့မှာချင်ပါရေနော်ဒါဖြင့်တော်ရရှင်ပခုတ်ကူကကိုမျိုးကတော့
စာမရေးဖြစ်တာလဲကြာပေါ့ကျွန်တော် VOA ကိုတော့အမြဲလိုလိုနားထောင်ဖြစ်နေပါတယ်အခုလဲအိတ်မပြောလို့မြန်မာနိုင်ငံရဲ့လက်တလောအလှုပ်ခတ်ဆုံးစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းချက်ဆိုတာကြီးအပေါ်ဘလို့မှလက်သင့်ခံနိုင်စရာမရှိတဲ့အတွက်ရင်ဖွင့်ရတဲ့သဘောပါဗျာအမှောင်မိုက်ဆုံးညတွေကိုဖျက်ဆီးနေရတယ်လို့အော်မြန်မာပြည်မှာလူဖြစ်ရတဲ့ဒုက္ခရဲ့အစင်းရဲဆုံးအကြောင်းတရားတွေကိုပြောလို့တောင်ကုန်နိုင်ပွဲရာမရှိတော့ပါဘူးဗျာခုတော့လေမျော်လင့်ရှင်သန်ခြင်းမှာလွတ်လပ်မြတ်တာတဲ့ဘဝရဲ့အတိတ်ပဲရှိခြင်းတွေကသာအမြန်ဆုံးရရှိနိုင်ပါစေလို့ဆုတောင်းရင်း VOA Wine.da အားလုံးလည်းပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ
ပကောက်ခုကကိုမျိုးဖြစ်ပါတယ်ဒီသရရှင်ကအမှောင်မိုက်ဆုံးညတွေကိုဖျက်ဆီးနေရပါတယ်ဆိုလို့မမြဲတဲ့နေရာမှာသဘောတရားရရှိရင်တော့အမှောင်ဆိုတာလည်းအမြဲတမ်းရေရှည်တည်တတ်မဲ့အရာမဟုတ်ပါဘူးနော်အမောင်လို့ရင်တော့အသေးစားတာအမောင်လို့ရင်ရောင်နေလာပြီးတော့အလင်းရမှာဖြစ်ပါရင်နော်အဲ့ဒါတော့ရှင်တရားကတော့ကျေးဇူးပြုပြီးတော့ကောင်းနာမည်လေးခြံထားပေးပါခင်ဗျာဆိုပြီးတော့စာရင်းနေကြတော့ရှင်စာရှိရှိတစ်ဆောင်ရေးလာတာပ
ါမပြောမပြီးမတီးမမီဆိုတဲ့ဇကပုံလေးရှိနေလို့သာတကယ်ကိုပြောကိုမပြောချင်ပါဘူးUN ဆိုတဲ့ကုလသမဂ္ဂကြီးပေါ့ဗျာအကြမ်းဖက်မြန်မာစစ်ကောင်စီက3နှစ်ကျော်နေစဉ်နေတိုင်းစစ်ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေပက်ပက်ဆက်ဆက်ရိုးရိုးမှမှကျူးလွန်နေတာပါဗျာဗီဒီယိုမှတ်တမ်းတွေဂျိုဒူးဓာတ်ပုံတွေအခင်းဖြစ်ရာဒေသခံမျက်မြင်ထွက်ဆိုချက်တွေတက်သည့်အချက်လဲအများကြီးလဲရှိနေတာပါဗျာအဲ့ဒီလိုအခြေအနေကိုတော့မှအာတူးဘီလဲအခုထိဝင်မလာပါဘူးကိုကတာဝန်မခံတာဝန်မယူလှစ်လျူရှုပြီးတောင်ဝင်မဲ့လုံနေလို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပေးလာဆိုတော့လေအခုတိလွှဲမပေးသေးပါဘူးအတော်လေးတော့ခက်နေပါပြီဗျာအဲ့ဒီလို UN ကတောင်ဝင်မကြည်လို့လေအကြမ်းဖက်မြန်မာစစ်တပ်က UN တကဘိတ်စီဝေးလုံနေတော့မှပဲကြားပြီကဂရင်းနီကလေးစာတင်ချောင်းကိုဂျက်တိုက်လျင်နဲ့ဘုံကျဲတပ်ဖြတ်ပြလိုက်တာကြည့်ရင်အကြမ်းဖက်စစ်တပ်ကမင်းတို့ UN နဲ့နိုင်ငံတကာကိုငါတို့ကမထင်မဲ့မြင်စော်ကားမော်ကပြုတ်လိုက်တဲ့ပုံစံပဲလीဗျာUN အစည်းအဝေးတိုင်းမှာမြန်မာပြည်သူတွေခံစားနေရတဲ့စစ်ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုလူအခွင့်အရေးချိုးဖောက်ခံရမှုကျူးလွန်နေတဲ့လက်တွေ့မြေပြင်အခြေအနေမှန်တွေတင်ပြတောင်းဆိုနေတဲ့ဦးကျော်မိုးထွန်းတို့တอมအန်ဒရူးတို့ကိုလည်းနည်းနည်းလေးတော့သနာကြပါဦးဗျာအခုပိုဆိုးလာတာကစစ်မှုထမ်းဥပဒေဆိုပြီးလူငယ်တွေအကုန်လုံးတတ်သေးဆွဲသွင်းပြီးတော့အလုံးရင်းနဲ့ပြည်သူအချင်းချင်းလူသက်ပွဲကြီးကျင်းပဖို့စိုင်းမြင်လာပြန်ပါပြီပြည်ပကျူးကျော်ရန်တိုက်စရာလည်းမရှိပါဘူးပြည်သူအချင်းချင်းနားလေပါရဲ့အုပ်စုဖွဲ့လူသက်ခိုင်းနေတာပါဗျာနိုင်ငံတကာတို့ UN တို့က Adubi Wimbogaro chain thinny below Pio Amatedown, no Johnny Babi. Nangane, you and Jiro Baga, Lulujin, Gojin Saja Bombia. Mabi Dure at the Dego, Dambo Tare, so ye. Adubi go a mere loopiva. I see the Nanganaga Yazubu Konyongani, a jumper second on the go, a mianzo, the Yasu Pansi Pijaro Valabia. Let by Jimmy Vanello Tama Maribia. BOA, Jesu de Mare, Gulaji Jao, Piovivao.
Okay, did the Russian Belum, your similar Uri Supra, Lumeri, a colon, that hair, sweat hair, along in a Pidu Chinchin, Luda Boy, Jimbao, Sign Pinny Mami. Dima Piva, Jujo, and Dicea, let me see who be are. Do ye Dora, hope I know. Nayano Yellow at Chetown, Simutan Kane, Piva, Jujo, and Dicea, Shibusra, Mamari. Kwawa, Nayano Yellow at Chetown, Simutan Kane, Urine, Nayan Rishide, Sumele. အဲ့ဒီနိုင်ငံတွေကဒီသရရှင်ပြောသလိုမျိုးပြပရင်ရှိရှိဒါမှမဟုတ်ရင်လေပြမစစ်တဲ့အရာကိုရှော့ချထားနိုင်အောင်လို့စစ်မှုထမ်းတဲ့စစ်သားတွေအားကိုယူပြီးတော့စစ်အင်အားဖြစ်တဲ့နိုင်ငံမျိုးတွေအလဲကျစစ်မှုထမ်းခိုင်းတာဖြစ်ပါတယ်နော်မြန်မာနိုင်ငံမှာကတော့အခုခေတ်အချိန်ကာလမျိုးမှာစစ်မှုထမ်းခိုင်းနိုင်တာကပြည်ရင်းစီးပြည်ပခတ်မှာအသုံးပြုမှာကျင်းတယ်လို့စောင့်ကြည့်ခဲ့ကြတွေဝေဖန်သုံး
ရှင်ရေရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်နဲ့ချင်းအဆက်အသွယ်မရလို့ပါဆိုပြီးတော့တော်ရရှင်တယောက်စာရေးလာတာကိုဖော်ပြပေးချင်ပါတယ်။မင်္ဂလာပါ VOA ကျွန်တော်တို့ချင်းပြင်းနယ်ပလတ်ဝါမြို့မှာဖုန်းလိုင်းပိတ်နေတာတလားရှိပါပြီ။ဇန်နဝါရီလ9ရက်ကနေဖုန်းလိုင်းပိတ်နေတာလေအဆက်အသွယ်လည်းမရလို့စိတ်ပူနေရတာညညဆိုအိတ်လို့မပြောဘူးဗျ။မိသားစုအတွက်စိတ်ပူပါနေတာလိုင်းပေါ်မှာကစကားစခန်းအေးအေးတင်းပိုက်တာကြားတယ်။
ဖုန်းလိုင်းကတော့မဖွင့်သေးဘူး။ကျွန်တော်မိမနဲ့တမိနှစ်ယောက်အတွက်စိတ်ပူလို့VOA ကနေတဆင့်အေးအေးခေါင်းဆောင်တွေကိုဖုန်းလိုင်းဖွင့်ပေးပါလို့တောင်းဆိုချင်ပါတယ်။ကျေးဇူးတင်ပါတယ်
VOA。ဒီတော့ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမနက်ရက်ချင်ပါတယ်ရှင်။ဒီတော့ရှင်ရဲ့အားလုံးပုံပုံကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးရောက်ရှိနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းအထွေးချုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းရူစားချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။အီးမေးလ်ကနေစာရေးမယ်ဆိုရင် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မျက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။
နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ပေးနေတဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ phone ပေါ်က VOA app ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော်။တို့ရရှင်နေအားလုံးဒီရက်နေ့ရင်ရှင်ရွှင်လန်းချမ်းမြေကြပါစေရှင်။
ခုတော့ကမ္ဘာတစ်ဝှမ်းထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါဦးမယ်။အင်ဒိုနီးရှားနိုင်ငံသဗ္ဗရွေးကောက်ပွဲမှာချစ်သူများနေ့ကိုမှာကျင်းပခဲ့တာပါ။ဘာဒီကျွန်းမှာရှိတဲ့မဲရီတို့ကအသဲပုံဘောလုံးပန်းရောင်တွေချောကလက်တွေတရားလုံးတွေနဲ့မဲဆန္ဒရှင်တွေကိုကျူးဆိုခဲ့ပါတယ်။
今天来看到的话，日本那十多倍教室的一番表现，包山流的苦，每节上得大家内里呢的差别，给你个把麦当三年出来吧的，第六个把的拉出家的，这里呢过年年呢麦克皮瑞罗啊，真是他吧的。
ဒီဘက်ဖေဖော်ဝါရီလ14ရက်ဗလန်တိုင်းစေးချစ်သူများနေ့ကကျင်းပခဲ့တဲ့အင်ဒိုနီးရှားနိုင်ငံသမ္မတရွေးကောက်ပွဲမှာဘာလီကျွန်းမှာရှိတဲ့မဲယုံတစ်ခုဟာအသေးပုံဘောလုံးပန်းရောင်တွေချောကလက်တွေတခြားလုံးတွေနဲ့မဲဆန္ဒရှင်တွေကိုကြိုဆိုခဲ့ကြပါတယ်။အမှတ်26တန်ဂျွန်ကန်စရီမဲယုံကအမျိုးသမီးဝန်ထမ်းတွေအားလုံးဟာပန်းရောင်ရိုးရာဝတ်စုံတွေကိုဝတ်ဆင်ခဲ့ကြပြီးမဲပေးပြီးတဲ့သူတိုင်းကိုချောကလက်နဲ့တခြားလုံးတွေပေးခဲ့ကြတာပါ။အခုလိုလှုပ်ဆောင်တဲ့အတွက်မဲပေးရတာပျော်စရာကောင်းလာတယ်လို့ပထမဦးဆုံးအချိန်မဲပေးခွင့်ရသူနီကွန်မန်ကပြောပါတယ်ချစ်သူများနေ့မှာကိုကြိုက်တဲ့သူကိုမဲပေးခွင့်ရတာဟာချစ်ချင်းမေတ္တာကိုဖော်ပြခွင့်ရတာပဲလို့တခြားမဲဆန္ဒရှင်တူဖြစ်တဲ့ Agnes Subrata ကလည်းပြောပါတယ်ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာလက်ရှိသမ္မတဂျိုကိုဝီဒိုဒိုနေရာကိုဆက်ခံမဲ့သူကိုရွေးနေတာဖြစ်ပြီးကမ္ဘာအကြီးဆုံးနဲ့အရှုပ်ထွေးဆုံးရွေးကောက်ပွဲကိုတရက်တည်းအပြီးကျင်းပတာလည်းဖြစ်ပါတယ်။အင်ဒိုနီးရှားလူဦးရေတန်း290ကျော်မှာလူဦးရေတန်း200ကျော်လောက်ကမဲပေးခွင့်ရှိတာလည်းဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံအရှေ့ပိုင်းချုံမူရီခရိုင်မှာချစ်သူများနေ့အထိမ်းအမှဖြစ်ဇုံတွဲကိုတွဲဟာဆင်တွေစီးပြီးမင်္ဂလာဆောင်ခဲ့ကြပါတယ်။မင်္ဂလာပွဲမှာထိုင်းရိုးရာဝတ်စုံတွေဝတ်ဆင်ထားကြပြီးကပြဖြောဖြေသူတွေရဲ့နောက်မှာဆင်တွေနဲ့စီတန်းလှည့်လည်ခဲ့ကြတာပါ။လုံလုအပူပိုင်းဥယျာဉ်ကြီးထဲမှာကျင်းပတဲ့ဒီမင်္ဂလာပွဲမှာဒေသခံတာဝန်ရှိသူတို့ကတက်ရောက်ပြီးအသီးအမှတ်ပြုလက်ထပ်စာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်။ဆင်တွေနဲ့အခုလိုရိုးရာမင်္ဂလာဆောင်ပွဲကျင်းပတာဟာထိုင်းနေအတွက်ရှေးရခင်ကလေးကအမျက်တနိုးတန်ဖိုးထားရတဲ့ထုံတဲ့အစဉ်လာတစ်ခုဖြစ်တယ်လို့မင်္ဂလာဆောင်ခဲ့သူသရိုးသမီးတို့ကပြောပါတယ်ခင်ဗျာ
။ကမ္ဘာတစ်ဝန်းနိုင်ငံပေါင်းစုံမှာပုံစံပေါင်းစုံနဲ့ချစ်သူများနေကိုဆင်နွှဲခဲ့ကြပေမဲ့လေအိန္ဒိယနိုင်ငံမှာတော့ချစ်သူများနေချင်းပါတာကိုအနောက်တိုင်းယဉ်ကျေးမှုလွှမ်းမိုးတယ်ဆိုပြီးကန့်ကွက်ဆန္ဒပြကြသူတွေလည်းရှိပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းHyderabad မြို့မှာဟိန္ဒူအမျိုးသားစစ်သွေးကြွအဖွဲ့ဝင်တွေကချစ်သူများနေ့အထိမ်းအမှတ်ကပ်ပြားတွေကိုမိရှုဆန္ဒပြခဲ့ကြပြီးတော့2019ခုနှစ်ကအသေးခံကားဘုံခွဲအတိုက်ခိုက်ခံခဲ့ရတဲ့ကိစ္စကိုသတိရအောင်မိနေတာကပိုကောင်းတယ်လို့ပြောကြားခဲ့ကြပါတယ်။ဖေဖော်ဝါရီလ14ရက်2019ခုနှစ်တုန်းကကက်ရှမီးယားဒေသမှာရှိတဲ့ရဲစခန်းတစ်ခုကိုစစ်သွေးကြွတဦးကအသေးခံကားဘုံခွဲတိုက်ခိုက်ခဲ့ပြီးအဲ့ဒီမှာရှိတဲ့ရဲအယောက်40သေဆုံးခဲ့ရပါတယ်။အချိန်ထဲမှာပဲအိန္ဒိယနိုင်ငံမြောက်ပိုင်းမှာရှိတဲ့နာမည်ကျော်အချစ်ရဲ့သင်္ကေတတစ်ခုဖြစ်တဲ့ Taj Mahal ဂူဘိမှန်ကြီးမှာတော့ချစ်သူများနေမှာလာရောက်လဲပတ်ကြတဲ့စုံတွဲတွေကမ္ဘာလက်ခီးသွွားတွေနဲ့စီကားနေပါတယ်ရှင
်။ဒီနိုင်ငံသားတယောက်ဟာအမြင့်ပေ23ပေတော်ရှိတဲ့ Eiffel မြောင်စင်ပုံစံတူတစ်ခုကိုမီးကျစ်ဆန်တစ်သားကြောင်းလေးတွေနဲ့တိဆောက်ပြီး Guinness ကမ္ဘာမှတ်တမ်းဆန်ချိန်တင်လိုက်ပါတယ်။ Lebanon နိုင်ငံသား Tufi Daha2009ခုနှစ်ခရဲကတင်ထားတဲ့အရင်စံချိန်ဖြစ်တဲ့22ပေကျော်ကိုချိုးသွားနိုင်တာပါ Richard Plough ဆိုသူကဒီမျောစင်ကိုတိဆောက်ဖို့အတွက်အချိန်10နှစ်ကြာယူခဲ့ရပြီးတော့ကနဦးမှာတော့ Guinness ကမ္ဘာစံချိန်အဖွဲ့ကသူ့မျောစင်ကိုအတိအမှတ်ပြုဖို့ပယ်ချခဲ့တာပါအကြောင်းကတော့သူအသုံးပြုခဲ့တဲ့မီးကျစ်ဆန်သစ်သားကြောင်းလေးတွေဟာအပြည့်မှအလွယ်တကူဝယ်လို့မရဘူးဆိုတဲ့အကြောင်းပြချက်နဲ့ပါ Richard Plough အနေနဲ့မီးကျစ်ဆန်သစ်သားကြောင်းလေးတွေရဲ့ထိတ်မှာရဲမပါတဲ့တည်သားအကြောင်းလေးတွေကိုထုတ်လုပ်သူစီကနေတီးတက်မှယူခဲ့တာပါသူ့ရဲ့အကြောင်းပြချက်ကတော့ထိတ်ကရမ်းပါတဲ့အပိုင်းကိုဖျက်ရတာအချိန်ကုန်တာကြောင့်ပါဒါပေမဲ့လည်း Guinness အဖွဲ့ကသူတို့တေးချာမစင်စားပေးမိတဲ့အတွက်ဆိုပြီးဆုံးဖြတ်ချက်ကိုပြန်ပြင်ပြီးတော့ဒီမျောစင်ကိုမီးကျစ်ဆန်တည်သားအကြောင်းလေးတွေနဲ့ဆောက်လုပ်သမျှထဲမှာအမြင့်ဆုံးအဖြစ်အတိအမှတ်ပြုပေးခဲ့ပါတယ်အချိန်10နှစ်ကြာအတွင်းနိုင်ပေါင်း 4,200 ကျော်သစ်သားမီးကျစ်ဆန်ပေါင်း 86,000 နဲ့ကော်အလေးချိန်ပေါင်း 23 ကီလိုဂရမ်ကိုအသုံးပြုပြီးတိဆောက်ခဲ့တာပါခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA Internet စာမျက်နှာမှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဖေဗရီလရဲ့တတိယမြောက်တနင်္လာနေ့မှာအမေရိကန်ပြည်သူလူထုဟာသမ္မတများနေ့ကိုကျင်းပကြပါတယ်။မျက်မှောက်ခင်မှာတော့ဒီနေ့ဟာအမေရိကန်သမ္မတဖြစ်တာဝန်ထမ်းဆောင်ခဲ့သူအားလုံးကိုဂုဏ်ပြုတာဖြစ်ပြီး အထူးသဖြင့်မွေးနေ့အဖြစ်ဆေးရတာချတဲ့ February 22ရက်နေ့ဘွာသမရဂျော့ချ်ဝါရှင်တန်နဲ့ February 22ရက်နေ့ဘွာအေဘရာဟမ်လင်ကွန်းတို့ကိုဂုဏ်ပြုကျင်းပတာလည်းဖြစ်ပါတယ်။ဒါပေမဲ့ကနဦးအခမ်းအနားတွေနဲ့နောက်ပိုင်း1982ခုနှစ်မှာအားလက်ရဖြစ်တရားဝင်အသိမှတ်ပြုချိန်မှာဝါရှင်တန်ရဲ့မွေးနေ့နာမည်ကိုသမရများနေ့အဖြစ်ပြောင်းလဲတာမျိုးမရှိသလိုလင်ကွန်းအမတ်တရကျင်းပတာမျိုးလည်းမရှိခဲ့ပါဘူး။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမ္မတဂျော့ချ်ဝါရှင်တန်ကိုကျေးဇူးတင်ဂုဏ်ပြုတဲ့နေ့တစ်နေ့အဖြစ်သာရှိခဲ့ပါတယ်။ဂျော့ချ်ဝါရှင်တန်ဟာဗြိတိရှ်အင်ပါယာစီကနေလွတ်လပ်ရေးအရယူခဲ့တဲ့အမေရိကန်တော်လှန်ရေးတပ်ပွဲဝင်တပ်ကိုဦးဆောင်ခဲ့သူဖြစ်ပါတယ်။သူ့ရဲ့အမည်နာမဟာအမေရိကန်သမိုင်းမှာအလွန်အလွန်ကိုကြော်ကြားဩစာတိကမှကြီးသူဖြစ်ပါတယ်။သူ့ရဲ့မွေးနေ့ကိုအထိမ့်မှဂုဏ်ပြုကျင်းပခဲ့တဲ့ပထမဆုံးမှတ်တမ်းကိုတော့ဖီလာဒယ်ဖီးယားမြို့နဲ့မဝေးလာတဲ့ Valley Forge လို့ခေါ်တဲ့ American Dollar တက်ရဲ့စောင်းရာသီအခြေစိုက်စခန်းမှာ1988ခုနှစ်ကကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကစစ်ဘင်ခရာတိခတ်သူတွေဟာစခန်းရှင်မှာဂီတဖျော်ဖြေပွဲတွေကျင်းပခဲ့ကြတာပါ။ George Bryan တွေအရှက်ရစရာဖြစ်စတင်ခဲ့တယ်လို့နောက်ပိုင်းမှာ George Washington ကဒီအခမ်းအနားနဲ့ပတ်သက်ပြီးပြန်ပြောင်းပြောခဲ့မှုပါတယ်။ဝါရှင်တန်ကိုနိုင်ကတော့ဒီလိုဂုံပြူပွဲတွေအခမ်းအနားတွေကျင်းပတာမျိုးကိုတိုက်ပြီးလိုလားခဲ့သူတော့မဟုတ်ပါဘူး။ဒါပေမဲ့လူပုဂ္ဂိုလ်တဦးချင်းကိုစုစည်းနိုင်ပြီးနိုင်ငံသစ်ရဲ့ကောင်းကျိုးအတွက်လက်တွဲလှုပ်ဆောင်လှုံ့ဆော်ပေးနိုင်ဖို့လိုအပ်ချက်ကိုသူကောင်းကောင်းနားလည်ခဲ့ပါတယ်။အမေရိကန်လူထုဟာဝါရှင်တန်ရဲ့မွေးနေ့ကိုသူကွယ်လွန်ခဲ့တဲ့1969ခုနှစ်နောက်ပိုင်းနှစ်တွေမှာတော့အလွတ်တဘောစတင်ကျင်းပလာကြပါတယ်။1889ခုနှစ်မှာတော့ February လဟာနိုင်ငံတော်အားလက်ရဲ့အခါသမယဖြစ်လာပြီး February လရဲ့တတက်မြောက်တနင်္လာနေ့ကိုတရားဝင်ပြောင်းရွှေ့ဂုဏ်ပြုကျင်းပတဲ့ဥပဒေကိုတော့1921ခုနှစ်မှာစတင်အသက်ဝင်ခဲ့ပါတယ်။ Washington ဟာနိုင်ငံရဲ့အမြင့်ဆုံးယာဉ်ဥနေရာမှာသူ့နောက်ပိုင်းတာဝန်ထမ်းဆောင်ခဲ့ကြတဲ့သမရတိုင်းအတွက်စာနမူနာပြုလိုက်သူဖြစ်ပါတယ်။သူဟာ American ပြည်ထောင်စုဆိုတဲ့ငယ်ရွယ်နှုတ်ပြတဲ့နိုင်ငံတစ်ကိုမွေးဖွားပေးခဲ့ကပနာယီအဖြစ်နဲ့ခိုင်မာတင်ငင်းနဲ့ခြေလန်းချပင်းနိုင်ခဲ့သလိုကနဦးကြုံတွေ့ခဲ့ရတဲ့အခက်ခဲတွေကိုကြော်လွှားကတင်ငင်းပြီးဒီမိုကရေစီနီးကျတရားဥပဒေစိုးမိုးတဲ့အစိုးရတရက်ကိုလှင်လင်းမြန်မြန်နဲ့ပဲဦးဆောင်ပေးနိုင်ခဲ့ပါတယ်။သမရယာရုဖြစ်၄နှစ်တတန်း၂ကြိမ်တာဝန်ထမ်းဆောင်ပြီးမှလည်းသူ့သဘောဆန္ဒအလျောက်ယာရုကနေနှုတ်ထွက်ကရွေးကောက်ခံရတဲ့ခေါင်းဆောင်တစ်ထံငင်းငင်းချမ်းချမ်းပဲအာဏာလွှဲပြောင်းပေးခြင်းအဖြစ်လဲဂျော့ချ်ဝါရှင်တန်ဟာအနာဂတ်သမ္မတအားလုံးအတွက်အရေးကြီးတဲ့စာနမူနာတရက်ကိုချမှတ်ပေးနိုင်ခဲ့သူဖြစ်ပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ UA ရုပ်သံကနေဆက်လက်အတန်းတွေတွေပါတယ်။အခုကြာရှိနေတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုပြောပြပါဦးမယ်။ပါလက်စတိုင်းနိုင်ငံအဖြစ်အသိမှတ်ပြုရေးအတွက်အမေရိကန်ပါဝင်နိုင်ငံတကာရဲ့တောင်းဆိုချက်ကိုအစ္စရေးကတနင်္ဂနွေနေ့မှာပယ်ချလိုက်ပါတယ်။အဲဒီသဘောတူညီမှုမျိုးကိုဆေးစပ်ညှိနှိုင်းမှုနဲ့သာရနိုင်မယ်လို့လည်းပြောပါတယ်။ပါလက်စတိုင်းနိုင်ငံတကာတောင်းဆိုချက်ကိုအစ္စရေးကပြတ်ပြတ်သားသားပယ်ချတယ်လို့လည်းအစ္စရေးအစိုးရဖွဲ့ကြေညာချက်မှာဖော်ပြထားတာပါ။ဂါဇာဒေသမှာအစ္စရေးနဲ့ဟားမတ်တို့စစ်ပွဲဟာငှားလာတဲ့ရောက်လာတဲ့အတွက်အမေရိကန်နဲ့တခြားနိုင်ငံတွေကတိုက်ပွဲတွေအဆုံးသတ်လို့ပြီးပါလက်စတိုင်းနိုင်ငံထူထောင်ဖို့တောင်းဆိုလာကြတာဖြစ်ပါတယ်။ပင်လယ်နီးမြစ်မှာတော့ဟူသီတပုံတွေတိုက်ခိုက်တာကိုကာကွယ်ဖို့အမေရိကန်တပ်ဖွဲ့တွေကာကွယ်ရေးဆိုင်ရာတိုက်ခိုက်မှု၅ကြိမ်အောင်မြင်စွာပြုလုပ်ခဲ့တယ်လို့အမေရိကန်ပင်တဂွန်စစ်ထောင်တဲ့ကြောင့်ကတင်းငွေနေမှာပြောပါတယ်။ဆန္ဒဒေသစံတော်ချိန်ညနေ၃နာရီကနေ၈နာရီကြားပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းအမေရိကန်စစ်ဘက်ကဆိုပါတယ်။တိုက်ခိုက်မှု၅ကြိမ်ထဲမှာအောက်တိုဘာလကလည်းကဆိုလို့ရှိရင်ဟူသီတို့ရဲ့ UUV ပေါင်းသူမဲ့ရေအောက်သင်းမောင်းကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတွေပေါဝင်တယ်လို့အရှေ့လည်းပိုင်းအမေရိကန်စစ်ကုကဲရေးဌာနချုပ်ရဲ့ပြုပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ဒီရုပ်သံရဲ့မနက်ပိုင်းအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာဒီနေ့တနင်္လာမနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲမောင်ဖြစ်ပါတယ်အခုစီစဉ်ကိုရေဒီယိုကလည်းမနေ့6နာရီကနေ9နာရီထိလိုက်တိုမီတာ3049နဲ့လိုက်လက်မီတာ190ပြည် VO ရဲ့ Facebook စာမျက်နှာကနေလည်းဖန်ယူနာဆင်ကြည့်ရှုနိုင်ပါတယ်သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းလို့ကြမ်းမာရှင်နိုင်ကြပါစေ VO ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ခင်ဗျာကျွန်တော်တမောင်သားပါ